to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဇွန်လ10ရက်အင်္ဂါနေ့ပြည်သူ့မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00နာရီကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့တိုင်းဒေသကြီးတာစကို25တောင်းစင်းနဲ့တိုင်းလမ်မီတာ190လောက်ကနေတိုက်ရိုက်နားဆင်နိုင်ကြသလိုပြည်သူ့မြန်မာပိုင်းရဲ့ Facebook
စာမျက်နှာကနေလဲဒါရိုက်နားဆင်လို့ရနိုင်ကြပါခင်ဗျာဒီညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇောင်းလိုင်းကဆောင်ရွက်ပေးသွားပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူဒီဒီဖုန်းနဲ့ပေါ့နော်ပြီးလိုက်တာပြီးလိုက်တာလည်းဒီမှာအခုပုံတော့လွတ်တယ်အဲ့မှာကလေးအဲ့ကလေးလေးယောက်ကကြတော့ဘာလောက်ပါဦးဆိုရင်အနေသားနဲ့တိုက်ဆိုင်မှာရှောင်နေတဲ့အနေသားတစ်ခုမှာအ
ံခဲ့ရတဲ့အခြေအနေတွေအပါအဝင်ဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုနှာစင်ကြပါမယ်။အဲဒီနောက်မှာတော့စကိုင်းတိုင်းဒေသကြီးအတွင်းကတိုက်ပွဲအခြေအနေတွေနဲ့ချင်းပြည်နယ်မင်းတပ်မြို့မှာတိုက်ပွဲပြင်းထန်နေတဲ့အကြောင်းကချင်းပြည်နယ်အတွင်းကတိုက်ပွဲပြင်းထန်နေတဲ့အခြေအနေတွေစစ်ကောင်စီကထမ်းနိုင်ငံကစစ်ပြတင်သွင်းမှုကန့်တတ်လိုက်တာကြောင့်စားသုံးသူတွေပေါ်ဘလို့အကျိုးသက်ရောက်မှုဆက်ရှိနိုင်တယ်လဲစတဲ့သတင်းပေးပို့ချက်တွေကိုနှာစင်ကြပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့အတူအင်္ဂါညသကဝိုင်းတို့ကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့အင်္ဂါနေ့ညအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြကြပါမယ်ခင်ဗျာ
။ရန်ကုန်လမ်းမြို့နယ်မှာဆက်နော်သိမှုဆက်ကျင်ကောက်ကွက်တဲ့လူငယ်တွေရဲ့ဒီကနေ့ကြောက်ကြားတဲ့ပြည်ကိုရဲကဖြိုခွဲပြီးလူငယ်၃ဦးကိုရဲဘော်တို့ကဖမ်းခေါ်သွားပါတယ်။မန္တလေးမြို့ကစူပေါင်းတပိတ်ကိုလည်းရဲကဖြိုခွဲတာကြောင့်၃ယောက်ထဲမှနေဖမ်းခံခဲ့ရတယ်လို့ပအဝင်သူတွေကပြောပါတယ်။မန္တလေးအင်ဂျင်နီယာများအဖွဲ့တပိတ်စစ်ကြောင်းကအနည်းလေပိုင်းမှာခြိတဲ့ဆန္ဒပြခဲ့ပြီးအမရပူရမှာတော့လူငယ်တွေကျေးကျော်တန်တွေအော်ဟစ်ပြီးအပြေးလွှားနဲ့ဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့မှာတော့စစ်တပ်ပိုင်ထုတ်ကုန်တွေမတုံဆွဲပဲသဘိမောက်ကြဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။မုံရွာကပင်မတပိတ်စစ်ကြောင်းဟာလည်းဖြိုခွဲဖမ်းဆီးဖို့ကြိုးစားတဲ့ကြားကပဲကျောင်းသားကျောင်းသူတွေရဲ့တပိတ်စစ်ကြောင်းနဲ့ပူးပေါင်းပြီးခြိတဲ့ဆန္ဒပြခဲ့ကြပါတယ်။ညောင်ဦးမြို့မှာပင်မတပိတ်စစ်ကြောင်းထွက်ခဲ့တယ်လို့တနင်္သာရီတိုင်းလောင်းလုံးမြို့နယ်ကရေပြူကြီးရွာမှာလည်းညနေပိုင်းမှာဆန္ဒပြခဲ့ကြပါတယ်။တဝဲမှာတပေါင်းစုစစ်ကြောင်းကဒီကနေ့မနေ့ပိုင်းမှာတောင်တန်းပြည်မှညညွတ်ကြဆိုတဲ့ဇာတ်လမ်းကင်ဆောင်ပြီးခြိတဲ့ဆန္ဒပြပါရယ်ဆန္ဒပြဝဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ပြိုခွဲတာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်အကြတိုက်ခိုက်တာတွေကနေဒီကနေ့ထိဆိုရင်တေဆုံးသူ158ယောက်ရှိပြီလို့နိုင်ငံရေးကျန်းမာများကူညီဆောင်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါရယ်လက်ရှိအချိန်ထိဖမ်းဆီးခံထားရသူပေါင်းကလည်း4900ကျော်ပြီလို့ AABB ကပြောပါရယ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကိုယ်တိုင်ရွေးချယ်တဲ့လမ်းကြောင်းကိုတရုတ်နိုင်ငံကအမြဲထောက်ခံပါတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ဂျီကဒီကနေ့ပြောပါတယ်စစ်ကောင်စီကနိုင်ငံသားရဲ့ဝန်ကြီးဖြစ်ခန့်ထားတဲ့ဥဝနမောင်နဲ့တရုတ်နိုင်ငံချုံကင်းမြို့မှာဒီနေ့တွေ့ဆုံချိန်တွင်ဝန်ကြီးဝမ်ဂျီကအဲ့လိုပြောခဲ့တဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးရိုက်တာသတင်းမှရေးထားပါတယ်မြန်မာနိုင်ငံပေါ်ထားတဲ့တရုတ်နိုင်ငံရဲ့မိတ်ဆွေမူဝါဒဟာမြန်မာပြည်ရင်းနဲ့ပြည်ပအခြေအနေအကြောင်းလဲတွေကြောင့်ထိခိုက်မှုရှိမှာမဟုတ်ဘူးလို့ဝန်ကြီးဝမ်ဂျီကဥနာမောင်လင်ကိုအာမခံပြောဆိုခဲ့တဲ့အကြောင်းလဲတရုတ်နိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မနေ့ကတော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေမလုပ်ကြဘူးအရှိတောင်အရှာနိုင်ငံများတင်အာဆီယံနဲ့အတူတွန်းအားပေးလို့ရတယ်လို့ဝန်ကြီးဝမ်ဂျီကပြောခဲ့ပါတယ်။ချုံကင်းမြို့မှာမနေ့ကကျင်းပတဲ့တရုတ်အာဆီယံဆွေးနွေးပွဲဆက်ဆံရေးနှစ်30ပြည့်အထိမ်းအမှတ်နိုင်ငံသားရေးဝန်ကြီးတွေရဲ့အထူးအစည်းအဝေးတွင်ဝန်ကြီးဝမ်ဂျီကအဲ့လိုပြောခဲ့တဲ့အကြောင်းရန်ကုန်မြို့တရုတ်တန်ရုံရဲ့ Facebook စာမျက်နှာမှာဒီကနေ့ရေးထားတာပါ။မြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေနဲ့တရားဥပဒေမူပေါ်အောက်မှာနိုင်ငံရေးဆွေးနွေးပွဲတွေလုပ်ပြီးဒီမိုကရေစီအတူကူပြောင်းရေးလုပ်ငန်းကိုပြန်လည်စတင်ဖို့အတူတကွအားပေးလိုတယ်လို့လည်းဝန်ကြီးဝမ်ဂျီကပြောပါရယ်။တရုတ်နဲ့အာဆီယံဟာမြန်မာရေးနဲ့ဆက်လင်းပြီးရည်တည်ခြင်းနဲ့ထင်မြင်ယူဆချက်တွေရေပုံရအပြင်တူညီတဲ့အကြောင်းတရုတ်နိုင်ငံဟာအာဆီယံနဲ့ဆက်လက်ပူးပေါင်းသွားမှာဖြစ်ပြီးပြည်သူလူထုအကျိုးစီးပွားကိုအဓိကထားပြီးတော့တည်တည်ငြိမ်ငြိမ်ထိန်းထိန်းသိမ်းသိမ်းလှုပ်ဆောင်ကြဖို့လည်းဝန်ကြီးဝမ်ဂျီကပြောသွားပါရယ်။ချုံကင်းမြို့မှာကျင်းပတဲ့စီဝေတွင်ဦးနာမောင်လင်ကဖေဖော်လတရနေ့မှာအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီကကြီးညာထားတဲ့ရှေ့လူငန်းစဉ်9ရက်ကသာတခုတည်းသောနီလန်းဖြစ်တဲ့အကြောင်းနဲ့ယူကော့ဝဲကော်မရှင်အသစ်ဖွဲ့စည်းထားတာကိုဗစ် -19 ရောဂါကာကွယ်ရေးအစီအစဉ်တွေစီးပွားရေးပြန်လည်ကုစားရေးလှုပ်ဆောင်ချက်တွေကိုစီဝေတွင်ဦးနာမောင်လင်ကပြောခဲ့တယ်လို့ဒီနေ့ထုတ်ကျင်းပသတင်းစာမှာဖော်ပြထားပါတယ်။လူမျိုးရေးတပ်ဖွဲ့တွေကအရက်သားတွေနေထိုင်တဲ့နေရာတွေကိုခွဲခြားမှုမရှိဘဲတိမ်ကျုံတိုက်ခိုက်နေတာအပါအဝင်ရဲအပြင်းနဲ့မှဖြစ်နေတဲ့အကြမ်းဖက်မှုတွေကြောင့်အမျိုးသားအမျိုးသမီးနဲ့ကလေးငယ်စသည်အားဖြင့်ခံမှန်းကြီးလူဦးရေ3000လောက်ဟာပြည်တွင်းမှာနေရာဆွတ်ခွာတိမ်းရှောင်နေရတယ်လို့မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂအဖွဲ့ကပြောပါတယ်။ မြန်မာနိုင်ငံပြည်ပခတ်မှာပါဝင်ပတ်သက်သူအားလုံးအနေနဲ့ရက်သားတွေအရက်သားတွေနဲ့သက်ဆိုင်တဲ့အခြေခံစော်ဦးတွေကိုကောက်ွယ်ပေးဖို့လေမြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်မှာတောင်းဆိုထားပါတယ်ဒီလိုပြင်စေကူတာတဲ့နေရာတွေနဲ့စေဝန်ထမ်းတွေကိုအကောက်ွယ်ပေးဖို့နဲ့တိုက်ခိုက်သူနဲ့အရသာကြားပြတ်မှတ်ခွဲကြဖို့လူအမှပြစ်ခတ်ဖို့အင်အားအလုံးအကျုံအသုံးမပြုဖို့နဲ့အရသာတွေကိုကာကွယ်ဆောင်ရှောက်ဖို့စတဲ့အခြေခံမူတွေကိုလိုက်နာဖို့လဲကုလသမဂ္ဂကထပ်ပြီးတောင်းဆိုထားပါတယ်။ဝယ်ရင်ဆိုထပ်ပြေးနေရသူတွေအရေးပေါ်လိုအပ်နေတဲ့စာနယ်ဇင်းကရေးနေထိုင်စရာလောင်စာနဲ့ကျန်းမာရေးဆောင်ရှောက်မှုလိုလူသားစာနာမှုအကူအညီတွေပေးဖို့ကုလသမဂ္ဂနဲ့မိဖက်အဖွဲ့အစည်းတွေမှာအကူအညီတွေအစင်းသင်းရှိနေပေမဲ့လူမျိုးရေးတပ်ဖွဲ့တွေကအသွားလာကန့်တတ်ထားတာလမ်းမဆက်သွယ်ရေးမကောင်းတာတွေကြောင့်အကူအညီတွေပေးဖို့ကြံ့ကြာနေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ကြားပြည်နယ်အပါအဝင်တခြားပြည်နယ်နဲ့တိုင်းဒေသကြီးတွေမှာရှိတဲ့လူသားဆောင်ရွက်မှုအကူအညီအရေးကြီးလိုအပ်နေသူတွေစီအကူအညီတွေတိုက်ရိုက်သွားပေးခွင့်ပြုဖို့လည်းလူမျိုးရေးတပ်ဖွဲ့တွေကိုကုလသမဂ္ဂအဖွဲ့ကတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်စီးပွားရေးချက်တင်နဲ့ရင်ဆိုင်နေရတာနဲ့အမျှမြန်မာနိုင်ငံတက်ချင်ကြီးအသင်းအနေနဲ့လူသိမ်းပေါင်းများစွာကိုအကူအညီပေးတာတွေအရှိန်မြင့်လှုပ်ဆောင်နေတယ်လို့မြန်မာနိုင်ငံတက်ချင်ကြီးအသင်းကဒီကနေ့ပြောတဲ့အကြောင်း Writers သတင်းတပုတ်မှရေးထားပါတယ်။လူအများပြားဟာဝန်ငွေရဖို့ရုန်းကန်နေကြပြီးဂျမားရေးဆောင်ဆောင်မှုလိုအခြေခံဝန်ဆောင်မှုတွေမရသလောက်ဖြစ်နေပါတယ်လို့တက်ချင်ကြီးအသင်းရဲ့အတွင်းမှုချုပ်ဦးထင်စောဆိုးကထုတ်ပြန်တဲ့အခါမှာပြောထားတာကို Writers သတင်းမှကိုးကားဖော်ပြထားပါတယ်။နိုင်ငံတကာချက်ချင်းကြီးနဲ့လာချမ်းကြီးအတင်း IFRC ရဲ့အကူအညီနဲ့မြန်မာနိုင်ငံတဝန်းကလူပေါင်း 23,600 တွင်အထောက်အပံ့တွေတိုးမြင့်ပေးရသွားမယ်လို့ချက်ချင်းကြီးအတင်းကပြောပါရယ်။အဲ့ဒီအထောက်အပံ့တွေထဲမှာစားတောက်ကုန်နဲ့ငွေကြေးအကူအညီလည်းပါဝင်မှာဖြစ်ပါရယ်။ဒေါ်စန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံရတားဆွေးအုပ်ကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းလိုက်ခြင်းကလေးကနိုင်ငံလူဦးရေ53သန်းဟာအကြက်တဲတွေနဲ့ရင်ဆိုင်နေရတာပါ။ဆီယနာဒေမှုကိုစန့်ကျင်ကောက်ွက်တဲ့ဆန္ဒပြပွဲတွေနေစဉ်လိုဆက်ရှိနေပြီးတိုင်းပြည်စည်းပွားရေးဟာအခုချိန်ထိကောင်းကောင်းပြန်ပြီးလက်ပတ်နိုင်တဲ့အခြေအနေကိုမရောက်သေးပါဘူးခင်ဗျာ
။ဒီရီမယ်ရီဆန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဆိုင်းဒိုမီတာ31 kHz 6833ညဆိုင်းဒိုမီတာ32 kHz 6383ညဆိုင်းဒိုမီတာ58 kHz 5885တို့ဖြင့်စနေတင်းတွေမှာဆိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်နေပါတယ်ရှင
် VOA မြန်မာပိုင်းရဲ့ဧကန်ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တရုတ်မြန်မာနယ်စပ်မှာလိမ်လည်မှုကျိုးလွန်နေတဲ့တရုတ်နိုင်ငံကထွက်ပြေးလာသူရာဇဝတ်ဂိုင်းသားတွေတရုတ်နိုင်ငံကိုပြန်မလာဘူးဆိုရင်သူတို့မိသားစုဝင်တွေရဲ့ပင်စင်လှစာနဲ့အခြားခံစားခွင့်တွေဖျက်ပစ်မယ်လို့တရုတ်နိုင်ငံအများပြည်သူလုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေကဆိုရှယ်မီဒီယာတွေမှာကြေညာထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးကျဆင်းပြီးတော့ဥပဒေမဲ့လာတာကြောင့်အထူးသဖြင့်နိုင်ငံမြောက်ပိုင်းနယ်စပ်မှာတရုတ်ရာဇဝတ်ဂိုင်းတွေရဲ့လှုပ်ရှားမှုပိုအားကောင်းလာစေတဲ့အခြေအနေတွေပေါ်လာတယ်လို့ American ငြိမ်းချမ်းရေး Institute USIP ရဲ့အစီအခံစာတစ်ခုမှဖော်ပြထားပါတယ်။ရာဇဝတ်ဂိုင်းကြီးတွေဟာမြန်မာစစ်အစိုးရလက်လန်းမမီတဲ့ဒေတာတွေမှာလှုပ်ရှားနေတာအတော်ကြာပြီဖြစ်ပြီးတရားမဝင်လောင်ကစားဝိုင်းနဲ့ဖွင့်ထားရုံသာမကဆက်သွယ်ရေးနဲ့အင်တာနက်ကိုသုံးပြီးတော့ဖျားယောင်းလိမ်လည်တဲ့ရာဇဝတ်မှုတွေကိုကျူးလွန်နေကြတာပါ။အဲ့ဒီလိုရာဇဝတ်ဂိုင်းတွေကိုအပြင်းထန်နှိမ်နင်းသွားမယ်လို့တရုတ်သမ္မတရှီဂျင်းပင်ကဧပြီလမှာပြောခဲ့ပြီးတဲ့နောက်ဒေတာဆိုင်ရာအာဏာပိုင်တွေရဲ့အခုကြေညာချက်တွေထွက်လာတာပါ။တရုတ်နိုင်ငံအများပြည်သူလုံခြုံရေးဆိုင်ရာဌာနတွေကတရုတ်နိုင်ငံခရိုင်၅ခုထက်မနည်းမှာတိလအစောပိုင်းကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်တွေထဲမှာမြန်မာနယ်စပ်မှာလှုပ်ရှားနေတဲ့ပြည်မှုကျူးလွန်သူလို့တန်တရာရှိထားသူတွေကိုကိုယ်ပါသာလာပြီးတော့အဖမ်းမခံဘူးဆိုရင်အိမ်အောင်စုမတ်ပုံတင်ဖြတ်သိမ်းခံရမယ်လို့ပြောထားပါတယ်။အဲ့ဒီအိမ်အောင်စုမတ်ပုံတင်ဟာတရုတ်နိုင်ငံမှာနေထိုင်ခွင့်နဲ့အများပြည်သူအတွက်ပေးနေတဲ့ဝန်ဆောင်မှုတွေရဖို့အထူးကအထောက်အထားတစ်ခုဖြစ်ပြီးဒါကိုဖြတ်သိမ်းလိုက်ရင်တရုတ်နိုင်ငံကိုပြန်လာလို့ရတော့မှာမဟုတ်ပါဘူး။ပြမှုကျွလုံသူလို့တန်ရရှိထားတဲ့တရုတ်နိုင်ငံသားတွေရောက်နေတယ်လို့ပြောနေတဲ့မြန်မာနိုင်ငံမြောက်ပိုင်းဒေသအများစုဟာအလူမျိုးစုလက်နက်ကင်တွေရဲ့ထိန်းချုပ်မှုအောက်မှာရှိနေတာပါ။အဲ့ဒီအဖွဲ့တွေထဲမှာစစ်အာဏာသိမ်းမှုကိုကန့်ကွက်တဲ့အဖွဲ့တချို့ရှိသလိုထောက်ခံတဲ့ဒါမှမဟုတ်ကြားနေတဲ့အဖွဲ့တွေလည်းရှိပါတယ်။အရှိတောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးခိုင်မာအားကောင်းအောင်အမေရိကန်ပြည်ထောင်စုကလုပ်ကိုင်နေချိန်မှာပဲတရုတ်နိုင်ငံကလည်းကိုဗစ် -19 ကရောဂါဒါနဲ့ရင်ဆိုင်နေရတဲ့ဒေသတွေနိုင်ငံတွေကိုအကူအညီတွေထပ်ပေးသွားမယ်လို့ကတိပြုခဲ့ပါတယ်။အရှိတောင်အာရှနိုင်ငံတွေကိုဩစာလွှမ်းမိုးနိုင်အောင်လဲတရုတ်တို့ကကြိုးပမ်းနေတာပါ။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်10နိုင်ငံအတွဲကိုဗစ်ကာကွယ်ဆေးတန်းတရာအပါအဝင်ကာယောဂါတိုက်ဖျက်ရေးအတွဲနည်းပညာပိုင်းအရာရောအခြားအကူအညီတွေကိုပါတရုတ်နိုင်ငံကပေးအပ်ခဲ့တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဟွမ်ဟီကအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကိုပြောဆိုခဲ့ပါတယ်။ မိတ်ဖက်ဆက်ဆံရေးနှစ်သုံးဆယ်ပြည့်အထိမ်းအမှတ်အဖြစ်တရုတ်နိုင်ငံချန်ကင်းမြို့မှာကျင်းပတဲ့အာဆီယံတရုတ်နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာဝန်ကြီးဝန်ကြီးကအဲဒီလိုပြောဆိုခဲ့တာပါဒေတာတော်ကကာကွယ်ဆေးတွေဈေးတက်တက်တတရရနိုင်အောင်လို့သူတေသနာလုပ်ငန်းကနေထုတ်လုပ်ရင်းနဲ့ဖြန့်ဖြူးရေးထိပြပောင်းဆောင်ကအခိုင်အမာပူးပေါင်းဆောင်ရွက်ကြဖို့လဲဝန်ကြီးဝန်ကြီးကတို တရုတ်တို့ဆွဆွဲခံရတာပါ တရုတ်နိုင်ငံမှာပိုကူဆက်သူအသစ်ဆယ်ကနန်းအောက်ကျသွားပေမဲ့မြန်မာနိုင်ငံအပါအဝင်ဒေသတွင်နိုင်ငံတွေမှာတော့ပိုကူဆက်မှုတွေတကြောပြန်မြင့်တက်နေပါတယ်မြန်မာကျန်းမာရေးနဲ့အာဇာဝင်ကြီးဌာနရဲ့ကျွမ်းလခွန်ရဲ့ညှရှင်းနိုင်ထုတ်ပြန်ချက်အရတိုင်းနယ်ပြည်နယ်တွင်တပ်ခွဲစစ်ဆေးမှု 2,928
The inequitable distribution of vaccines has allowed the virus to continue spreading.
ကာကွယ်ဆေးတွေအညီများမရတဲ့အတွက်ပိုးတွေဆက်ပြန့်နေပြီးတော့ဆေးသိမ့်မတိုးတဲ့ဗီဇပြောင်းပိုးတွေပေါ်ထွက်ဖို့ခွင့်လန်းလဲပိုးတိုးလာစေပါတယ်။ကာကွယ်ဆေး9မျိုးထွက်လာတာ6လထဲရောက်လာချိန်မှာချမ်းသာတဲ့တိုင်းပြည်တွေကလူဦးရေ40လေးရခိုင်နှုန်းထိုးပေးနိုင်ပေမဲ့ဆင်းရဲတဲ့တိုင်းပြည်တွေမှာတော့300တက်တမလေးရခိုင်နှုန်းလောက်ပဲထိုးရပါသေးတယ်။ ခုလေတီတိုင်းမဲ့ဆက်သွားနေပါတယ်လို့WHO အကြီးကဲတက်ဒရိုဂီဘရီယက်စ်ကသတင်းလာနေမှာပြောပါတယ်။ပိုကူခံရသူတွေတိရောဂါနဲ့တေဆုံးသူတွေကမ္ဘာတစ်ပေါင်းသတင်း68ဆက်တိုက်ကြာဆင်းလာတာတွေ့နေရတယ်ဆိုပေမဲ့တိုင်းပြည်အတော်များများမှာကာယောဂါလွန်ချင်းနေဆိုနေတဲ့ဖြစ်ပြီးကာကွယ်ဆေးအများဆုံးထိုးရတဲ့နိုင်ငံတွေမှာတော့ကာယောဂါကနတ်ချက်တွေတောင်ဖြေလျှော့ပေးနေကြပြီလို့လည်းမစ္စတာဂီဘရီယက်စ်က ပိုကူးလာနိုင်ခြေရှိတဲ့အတွက်လဲကန့်သတ်ချက်တွေကိုသတိနဲ့ဖြေလျှော့ပေးကြဖို့လဲတိုက်တွန်းသွားပါတယ်။ဩစတြေးလျတိုက်တော်မှပေါ်ပေါက်နေတဲ့စနစ်တကျအုပ်စုဖွဲ့ကျူးလွန်တဲ့ရာဇဝမှုတွေကိုအစိုးရပိုင်းကအကြီးအကျယ်နှိမ်နှင်းမှုမှာအင်္ဂါနေ့ကတော့လူနေရာကျော်ဖမ်းခံရပါတယ်။Operation Ironside လို့ခေါ်တဲ့သုံးနှစ်တာစီမံကိန်းကိုဩစတြေးလျပြည်ထောင်စုရဲတပ်ဖွဲ့နဲ့ American Federal စုံစမ်းရေးဘျူရို FBI တို့ပူးပေါင်းလုပ်ကိုင်နေတာပါ။ဒီကမ္ဘာလုံးကိုတရားမဝင်မှုရေးစေဝါမောင်းခိုးတင်ပို့နေတဲ့အာရှတောင်အမေရိကအရှေ့အလယ်ပိုင်းနဲ့ဩစတြေးလျကမှုရေးလုပ်ငန်းအတော်များများကိုရောလူတက်မှုပေါင်း20ကိုပါထောက်လှမ်းရေးကစုံစမ်းဖော်ထုတ်နိုင်ခဲ့ပါတယ်။ပြည်ထောင်စုပြည်နယ်နဲ့ဒေသခံရဲတပ်ဖွဲ့4,000လောက်ပါဝင်တဲ့နိုင်ငံတော်ဝန်ဝင်ရောက်စီးနင်းမှုမှာ metric တန်ချိန်၄တန်နီးပါးရှိတဲ့မှုရေးစေဝါတွေအမျိုးအစားပေါင်းစုံနဲ့တရားကျော်နဲ့ငွေသားဒေါ်လာ35တန်နီးပါးကိုတင်စီရမိခဲ့ပါတယ်။ Operation Ironside ရဲ့အောင်မြင်မှုတွေဟာကမ္ဘာတဝန်းကအုပ်စုဖွဲ့ရာဇမှုကျူးလွန်နေသူတွေအပေါ်ပြင်းထန်တဲ့ရိုက်ခတ်မှုတွေဖြစ်လာလိမ့်မယ်လို့လည်း Australia ဝန်ကြီးချုပ် Scott Morrison ကပြောပါတယ
်။နောက်ဆုံးရသတင်းတွေကိုကုချွတ်တော်သိနဲ့နားလောင်လို့ပြောပြပေးခဲ့ကြတာပါခင်ဗျာ။ VOA American တန်ခါနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပြပုတ်ချက်တွေတင်ပြပေးတော့မှာမို့ပထမဆုံးတော့အဖမ်းဆီးတွေရှိခဲ့တဲ့ဒီကနေ့ဆန္ဒပြပွဲသတင်းနဲ့စပါမယ်။မြန်မာနိုင်ငံမှာဆင်ရနာတင်မှုစန့်ကျင်ရေးဒီကနေ့ဆန္ဒပြကြတဲ့အထက်ကရန်ကုန်မြို့နယ်မန္တလေးမှာဆန္ဒပြသူတချို့ဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်မှာ4ယောက်မန္တလေးမှာ3ယောက်အဖမ်းခံခဲ့ရတာပါ။တခါရန်ကုန်မြို့တာမွေမြို့နယ်ကအုပ်ချုပ်ရေးမှူးတယောက်တင်းနှံနဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။အခုလိုအဖမ်းဆီးအပြစ်ခံတဲ့နိုင်ငံတော်ဝန်ကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ
။ရန်ကုန်မြို့မှာအခြေအနေပေတိုင်းဆ ਿਆ နာရှင်စန့်ကျင်ရေးဆန္ဒပြနေကြတဲ့လူငယ်အုပ်စုတွေကလှိုင်မြို့နယ်ဘရင်တော်လမ်းမပေါ်မှာဆန္ဒပြခဲ့ကြသူတွေဒီကနေ့ဖြိုခွဲခံခဲ့ရပါတယ်။စတင်ခြိတက်ပြီးတော့မကြာခင်မှာကိုပဲဖြိုခွဲခံခဲ့ရတာဖြစ်ပါတယ်။ဆန္ဒပြလူငယ်အ ਨੇ ဆုံး၄ယောက်ဖမ်းဆီးခံခဲ့ရတယ်လို့ဆန္ဒပြအဖွဲ့မှပါဝင်သူလူငယ်တယောက်က VOE ကိုပြောပြပါဗျ
။မနက်၈:၅၀ဆိုရင်ရိတ်စာမယ်ဆိုပြီးအပေါလုံးအယောကိုပုံစံပြောင်းပြီးကိုအပေါလုံးနေနေကြတဲ့အချိန်မှာသူကပါလဲဆိုတော့တက္ကသိုလ်လေးကြီးရှေ့ကနေဖြတ်သွားတယ်။ဖြတ်သွားပြီးတော့လမ်းလေတိုင်းမှာရေဟိုကိုကြီးတို့ပုံစံအောင်တွေ့သွားပြီးတော့လမ်းလေတိုင်းမှာရေတောင်းစီလာချောက်သွားတယ်။ရေတောင်းစီလာချောက်သွားတယ်။လာချောက်သွားပြီးတော့သူကအခုကိုကြီးတို့တပိတ်စလဲထွက်လာတော့ခေါ့အဲ့ထွက်တာနဲ့တို့ရဲတို့စားထွက်ပြီးတော့ကိုကြီးတို့ခြေလမ်းလေး၁၀လမ်း၁၅လမ်းလောက်ပဲလမ်းရသေးတယ်။ခြေလမ်း၁၀လမ်း၁၅လမ်းလောက်ပဲလမ်းရသေးတယ်။အနေထားတစ်ခုမှာတို့ကဘာဆိုတော့နောက်ကနေပြီးတော့ပြေးလိုက်တာ။အဲဒါကတော့ uniform နဲ့ပေါ့နော်ပြေးလိုက်တာ။ပြေးလိုက်လာတဲ့အချိန်မှာကိုကြီးတို့အကုန်လုံးအဖွဲ့အကုန်လုံးလွတ်တယ်။လွတ်လိုက်တဲ့အချိန်မှာအဲ့မှာကလေးအဲ့ကလေးလေးယောက်ကကြတော့တို့ကမဖမ်းတော့ပါဘူးဆိုတဲ့အနေထားနဲ့အလွတ်တိုက်ဆိုင်မှာရှောင်နေတဲ့အနေထားတစ်ခုမှာအဲ့အချိန်မှာအရွက်ဝင်နေပြီးစောတီလို့ပဲပြောမှာပြီးစောတီလို့အဲ့ဝင်တဲ့ပြီးစောတီတွေကအဲ့ကလေးလေးယောက်ကိုပုံဆွဲပြီးဆော့ဆွဲခေါ်ပြီးဖမ်းတော့တာ။ ူလို့တော့လိုက်ဆောင်နေတယ်အဲ့ဒါကတော့တို့ရဲစခန်းမှာပဲထားတယ်လူလည်းပြောတယ်ဟိုညနေဆိုရင်တော့၄နာရီလောက်ဆိုတော့တို့စကြောကြီးပုံမယ်လို့ကြားတယ
်သူပြောတဲ့အထက်ကပြူစောထီဆိုတာကတော့စစ်ကောင်စီကိုလိုလားတဲ့အဖွဲ့ကိုပြောတာဖြစ်ပါတယ်မန္တလေးမှာလည်းဒီကနေ့နေ့လယ်ပိုင်းမှာထွက်တဲ့အောင်ပင်လယ်ပင်မတပိတ်စစ်ကြောင်းလူစုခွဲတဲ့အချိန်မှာတော့စစ်ကောင်စီတပ်တွေကဖြိုခွဲခဲ့တဲ့အတွက်သုံးထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်မြို့တောင်မွေမြို့နယ်ကြောက်မြောင်းသတိပဋ္ဌာန်လမ်းမှာတော့ကြောက်ကွက်တဲ့ရက်ကွက်အုပ်ချုပ်ရေးမှုအမျိုးသမီးတဦးသူ့ရဲ့ဦးခေါင်းကိုတနက်နဲ့ပစ်တက်ခံခဲ့ရပါတယ်။မနေ့ဆယ်နာရီလောက်ကအုပ်ချုပ်ရေးမှုတော်ဆိုးဆိုးလွင်သူ့ရဲ့ကားထဲမှာထိုင်နေတဲ့အချိန်မှာတနက်နဲ့အနီးကပ်ပစ်ခံခဲ့ရတာပါ။ဒါကသူတို့လက်ချက်ဖြစ်ပါတယ်လို့ပြည်သူ့ကာကွယ်ရေး PDF အဖွဲ့ဝင်တယောက်က VOA မြန်မာပိုင်းကိုပြောပါတယ်။နေ့စဉ်သူ့ရဲ့သွာလာမှုပုံစံတွေကိုစောင့်ကြည့်လုပ်ကြံခဲ့တယ်လို့ပြောပါတယ်။အခုဆိုရင်တော့ရန်ကုန်မြို့မှာဒေါ်စိုးစိုးလင်မာအပါဆိုလို့ရှိရင်အုပ်ချုပ်ရေးမှုအနည်းဆုံး၄ဦးထက်မနည်းအသက်ခံခဲ့ရပြီးဖြစ်ပါတယ်။တာကေတာမြို့နယ်ကအုပ်ချုပ်ရေးမှုတဦးဓာတ်ထိုးအသက်ခံခဲ့ရတယ်လို့လှိုင်းတာယာမြို့နယ်မှာလည်းအုပ်ချုပ်ရေးမှုတဦးဓာတ်ထိုးခံခဲ့ရပါတယ်။လမ်းမတော်မျိုးနဲ့အမှတ်3ရပ်ကွက်အုပ်ချုပ်ရေးမှုတယောက်လည်းမေလာတုန်းကဥကောင်းကိုတနက်နဲ့ပြစ်တက်ခံခဲ့ရပါတယ်။အဲ့ဒီတပ်ဖြတ်မှုတွေဘသူကဘလို့လုပ်နေသလဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။တခါရန်ကုန်မြို့မှာပဲပြည်လန်းအင်းရကံပေါင်းရှစ်အပါဝင်ဘုံသေးစားပောက်ကွဲမှုတချို့ဖြစ်ခဲ့ပါတယ်။ဆေးရနာသိမ်းမှုကိုဆန့်ကျင်ဆန္ဒပြမှုတွေကတော့တခြားနယ်မြို့တွေမှာလည်းဒီကနေ့ရှိခဲ့ပါတယ်။ဒီကနေ့ဒဝယ်မြို့ဆန္ဒပြသူတွေကဈေးတွေထဲမှာလှည့်လည်ဟောပြောခဲ့ပါတယ်။ဒဝယ်မြို့ကရပ်ကွက်နှစ်ခုမှာလည်းလုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့စာရန်တွေချိတ်ဆွဲပြီးဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတူကပြောပါတယ
်စကြောကြည့်တဲ့တိုင်းပုံစံတွေကတော့ဒီနေ့ဈေးတွေမှာဟောပြောမှုတွေလုပ်တယ်ပြီးတော့လုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့စာပြားဆိုင်ဘုတ်ခိုင်ဆောင်ပြီးတော့ဒီဆန္ဒပေါ်ထွန်းမှုတွေလုပ်တယ်ဒီနေ့ဒဝဲမြို့ပေါ်မှာဒီဘုံမရက်ွက်နဲ့ချစားပြင်းရက်ွက်ကိုပိတ်ထားတဲ့ဒီစက်ကောင်စီကနေပြီးတော့ဒီရက်ွက်တွေကိုရက်ွက်ဝင်ထွက်အဓိကလမ်းမကြီးတွေကိုတန်ဆူးကျိုးတွေနဲ့ကာပြီးတော့ပိတ်ထားတဲ့ဟာတွေရှိတယ်လေတံတားတွေကိုတော်တော်များများသူကဝင်ပေါက်ထွက်ပေါက်ဖြစ်တဲ့တံတားတွေကိုအကုန်လုံးပိတ်လိုက်တယ်တန်ဆူးကျိုးတွေနဲ့ပိတ်ထားတယ်အဲဒီတံတားပိတ်ထားတဲ့နေရာမှာဒီနေ့လောကအုပ်ချုပ်ခွင့်မရစေရဆိုတော့ဒီဆိုင်ဘုတ်ချိတ်ကြပြီးတော့အစေးညီတွေနဲ့အဲပြန်လာရည်အဲ့ဒါမျိုးတွေလုပ်တဲ့ဒီနေ့
တဝဲမျိုးရဲ့ရက်ွက်တချို့မှာတော့စစ်ကောင်စီတက်ကလာရောက်တက်ဆွဲပြီးတော့ညာဘက်မှာလည်းတနက်နဲ့ပြစ်ဖောက်တာတွေလုပ်နေတာကြောင့်အဲ့ဒီအနီးနားမှာနေကြတဲ့ဒေသခံတချို့ရှောင်တိတ်နေရပါတယ်ဆန္ဒပြပွဲတွေကိုရတဲ့ပုံစံနဲ့ဆက်ပြီးတော့လုပ်နေကြတဲ့ဖားကန့်ကလေးရင်းမပင်လောင်းလုံးပါဝင်ညောင်ဦးမုံရွာနဲ့လက်ပောင်းတောင်ဒေသတွေမှာလည်းဆရာနာရှင်စန့်ချီသပိတ်မောက်လှုပ်ရှားမှုတွေဒီကနေ့ဆက်လုပ်ခဲ့ကြပါတယ်ရှင်
မဆုံမပြောပြပေးခဲ့တာပါခင်ဗျအခုဆက်ပြီးတော့စကိုင်းတိုင်းအတွင်းကတိုက်ပွဲအခြေအနေကိုပြောပြကြပါမယ်စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်ဒပရင်မြို့နယ်တွေကခြေရွာတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေး PDF အဖွဲ့တို့တိုက်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်တိုက်ပွဲကြောင့်ခြေရွာသားတွေဘေးလွတ်ရာထွက်ပြေးခဲ့ကြရပါတယ်စကိုင်းတိုင်းတွေက6ဦးမြို့မှာတော့မြို့ရဲ့ပင်မတပိတ်ခေါင်းဆောင်ကိုစစ်ကောင်စီတပ်တွေကပြစ်ခတ်ဖမ်းဆီးခဲ့ပါတယ်အခုလိုတိုက်ခိုက်ဖမ်းဆီးမှုတွေအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့ကုသညုံကပြောပြမှာပါခင်ဗျ
စကိုင်းတိုင်းဒေသကြီးရှိဘူခိုင်တပိယင်းမြို့နယ်ကရင်ချေးရွာမှာဒီကနေ့မနက်ပိုင်းကတပိယင်း PDF နဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်။ရွာရဲ့တောင်ပိုင်းကဖုံးကြီးကျောင်းကိုစစ်တပ်ကဝင်ရောက်ရှာဖွေစီးနင်းခဲ့ပြီးတဲ့နောက်စစ်တပ်ပြန်ထွက်မှာဒေသခံ PDF တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တာပါ။အပြန်အလှန်ပစ်ခတ်တဲ့အခြေအနေနဲ့ပတ်သက်လို့တပိယင်း PDF တာဝန်ရှိသူတူကအခုလိုပြောပါတယ
်။စနစ်မှာတိုက်ပွဲဆက်တယ်။အဲစနစ်မတိုင်ခင်ဗနဲ့လင်းငနဲ့ကသူတို့တပိယင်းမြို့နယ်ရင်ချင်းကျောင်းတောင်ကျောင်းပေါ့လေအဲ့မှာသူတို့တက်ဆွဲတယ်ဝင်ပြီးတော့ဒီဖုန်ကြောင်းထဲမှာဖုန်ကြီးရဲ့ပစ္စံတွေယူတယ်။နောက်ဒီရေကတ္တရာတွေထုခွဲဖြစ်တယ်ပေါ့နော်ဖြည့်စီဖြစ်တယ်။နောက်ဒီဖုန်ကြောင်းမှာသူလောင်ထားတဲ့စစ်တုံတွေပါလေပေါ့ဆန်အိတ်တွေသူယူတယ်။ဝတ်သားတွေသူစားဖြစ်တယ်ပေါ့နော်အဲ့တော့ဒီဘက်ကဒီ PDF တပင်းမျိုးနဲ့ရေပေါ့လေဟိုပြည်ပဒဖန်ဖို့ပေါ့အဲ့ဒီကကျွန်တော်ဝိုင်းညတ်လူတွေပြိတ်ထားတယ်ပြိတ်ထားဆိုတော့အပြန်လန်ပြစ်ခတ်မှုမှာ12နာရီမှာစတယ်အခု12နာရီမှာစတော့အပြန်လန်ပြစ်ခတ်တယ်ပေါ့လေဒါမဲ့နှစ်ဖက်ကြီးကြိုက်တော့အစင်းတော့ကျွန်တော်အတူကြီးလို့မရဘူ
းအခုလို့ပြစ်ခတ်တာတွေမဖြစ်ခင်ရပိုင်းလောက်ကတပိင်းမြို့မှာစစ်ကောင်စီနဲ့နှိစက်သူတွေအသက်ခံရတာအသေးစားဘုံကွဲမှုတွေဇက်တိုက်ဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်တွေဟာရင်ကျွေးရကိုလာရောက်ရှာဖွေခဲ့တာဖြစ်ပါတယ် စစ်ကောင်စီနဲ့တပိုင်းပီဒီအက်ဖြစ်ပြန်လည်ပြစ်ခတ်တာကြောင့်အနီးအနားကကြေးရွာ9ရထွက်မနေရွာလုံးကျွတ်ထွက်ပြေးနေရပြီးတော့စစ်ပီးဒုက္ခသည်တောင်းနီးပါးနေဆိုင်ရာကြေးရွာတွေမှာထွက်ပြေးခိုလုံနေရပါတယ်။တစ်ဆက်ထဲမှာပဲစကိုင်းတိုင်းရင်းမဲ့ပင်ခရိုင်နဲ့ကနီနယ်တို့မှာလည်းဂျွန်လ6ရက်နဲ့9ရက်နေ့မှာဒေသခံကာကွယ်ရေးအဖွဲ့ဝင်တွေကဗီဒီယိုကိုကုလို့ပြောပါတယ်။
ဂျင်းမာပင်နေဖြစ်တာကမနေ့ကတော့ကတလောက်ကြက်ဝင်းကုန်ကျန်းတဲ့ဝင်းကုန်ကြမှာဖြစ်နေသူတို့ပုံမှန်ဟိုကနေရာချဲ့တာပေါ့ဗျာအဲ့တော့သူတို့ပုံမှန်နေရာချဲ့တဲ့တပြည့်ပြည့်နဲ့ချဲ့လာတဲ့ခါကျတော့ကျွန်တော်တို့ဒီသူရဲပေါ်တွေကအားလုံးအသိနေရာယူပြီးတော့ကျွန်တော်ဖောက်ခွဲရုပ်ပဲအဓိကဦးစားပေးတုံးပြီးတော့ပြစ်ခတ်မှုဖြစ်တယ်။တနေ့ကတော့ငါဖြစ်တဲ့ဥစားတော့ကျွန်တော်တို့စ
တောင်ပေါ်ကနေပြီးတော့စီလောင်တောင်ဆိုတာရှိတယ်စီလောင်တောင်ပေါ်ကနေသူတို့လက်နဲ့ကြီးနဲ့လှမ်းပြတယ်အဲ့တော့ကျွာလေးလေကြာတယ်အဲ့ဒီအတွက်ဒီကနေ့ပြည်သူတွေအကုန်လှမ်းပြီးတော့အကုန်ထွက်ပြီးကြတာကျွန်တော်လက်နဲ့ကြီးနဲ့တော့တောင်ဆောင်ထုတ်နေရသူတို့ကိုပြည်သူတွေကမနေရတော့အကုန်ထွက်ပြီးကြတော့ဒါပြင်စကိုင်းတိုင်းချောင်းမြို့မှာမြို့ရဲ့ပင်မသဘေးကောင်းဆောင်ဖြစ်တဲ့ကိုမန်စာမြေမုံ
ဘူးမင်္ဂမီမုံကိုဖမ်းမို့ရပါဗျာဒီလိုအစီအစဉ်ချပြီးတော့သွားတာဗျာအဲဘလူးဖြစ်သွားတော့ဆိုတော့သူကအမစကားတွေလူလူရောက်တယ်ဆိုတော့ဒီလိုလင်းမိုင်းပေါ့ငါးနာရီဘယ်တော့ရောက်တယ်လို့ပြင်ပြတော့ဒီချောင်းသိမ်းနေတဲ့နေရာအနေနဲ့ကဖက်ကြည့်ရပါဗျာဟုတ်မဟုတ်အဲ့ဒီတော့ထွက်ကြည့်လိုက်တဲ့အချိန်မှာရဲနဲ့တန်းတွေ့လိုက်တာရဲကားတွေနဲ့တန်းတွေ့တာပေါ့လမ်းပေါ်မှာလမ်းပေါ်မှာတွန်းပြီးတော့သူကပြန်ကွေပြီးတော့အရှောင်လိုက်ဘူးဟိုကပြန်အကွေလိုက်ဘူးလမ်းပြကြတာပြတဲ့အချိန်မှာဆိုင်ကယ်ကိုနောက်ပိတ်မှန်ပြီးဆိုင်ကယ်လဲသွားတာလဲသွားတော့သူကမျက်နှာနဲ့ဒီလမ်းနဲ့ရိုက်အကြလိုက်တယ်ချက်ချင်းပြန်မထားနိုင်တဲ့အချိန်မှာနောက်ကတော့တော့တယ်လီဖုန်းပြစ်တော့ရတာအဲ့မှာမပြေးနိုင်တဲ့မိသွားတာ
ကိုမန်းစားမြေမုံနဲ့အတူအမျိုးသားနှစ်ဦးကိုလည်းစစ်ကောင်စီကဖမ်းဆီးသွားပြီးတော့မုံရောက်ကိုတခါလေးခေါ်ဆောင်သွားပြီးမိသားစုနဲ့လည်းအခုထိအဆက်အသွယ်မရသေးပါဘူးကိုမန်းစားမြေမုံဟာနေဦးတော်လိုင်းအစမှာချောင်းမြို့မှာညဉ့်ညံ့စွာဆန္ဒပြတဲ့ချောင်းပြည်မှာတပိတ်ကိုဥဆောင်သူတူဖြစ်ပြီးတော့စစ်ကောင်စီကဖမ်းမှန်းထုတ်ထားတဲ့အတွက်တင်းရှောင်နေခြင်းပါအခုလိုဖမ်းဆီးခံရတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုတောင်ညုံပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ချင်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေကိုလည်းပြောပြချင်ပါတယ်ချင်းပြည်နယ်မင်းတပ်မြို့နယ်မှာတပ်ဖြန့်ထိုးစစ်ဆင်နေတဲ့စစ်ကောင်စီတပ်ဖွဲ့နဲ့မင်းတပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဒီနေ့ဇွန်လ10ရက်နေ့မနေ့ကတိုက်ပွဲပြင်းထန်ခဲ့ပါတယ်တိုက်ပွဲကြောင့်မင်းတပ်မြို့နယ်နားမှာစစ်ပေးရှောင်နေရတဲ့ဒုက္ခသည်တွေနောက်ထပ်နေရာတွေပြောင်းပြီးဘေးလွတ်ရာသွားနေကြရပါတယ်မင်းတပ်ဘက်ကတိုက်ပွဲအခြေအနေကို VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
စစ်ကောင်စီတပ်ဖွဲ့နဲ့မင်းတပ်ပြည်သူ့ကာကွယ်ရေးဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာမှာဒီကနေ့ဇွန်လ10ရက်နေ့မနေ့ပိုင်းကမင်းတပ်မြို့နယ်နေရာနှစ်ခုမှာတိုက်ပွဲတွေဖြစ်ပြင်းထန်ခဲ့တယ်လို့မင်းတပ်ကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်က VOA ကိုပြောပါတယ
်တပ်ဖွဲ့တော်မနေ့စောစောအကြံစားတဲ့တောက်ချောက်ပြင်းထန်တဲ့မင်းတပ်မြို့ရဲ့အနောက်မြောက်ခြမ်းကနဲ့တက်လာတဲ့ရှက်ရွာတိုက်ပွဲရှိတယ်အရှိမြောက်ခြမ်းကနဲ့တက်လာတဲ့ချောင်းဆုံတိုက်ပွဲပေါ့နော်အဲ့ဒါရှိတယ်
ဒီနေ့မနေ့အစောပိုင်းကဖြစ်ပွားတဲ့တိုက်ပွဲမှာညနေ3နာရီအချိန်ထိအကြဆိုးနဲ့ပတ်သက်လို့ဒေါက်တာရောမန်ကအခုလိုပြောပါတယ
်ဒီနေ့မနေ့ကျွန်တော်တို့လူတဦးကြတယ်တရားရတာတော့လောလောဆယ်စစ်မျက်နှာတစ်ခုတစ်ကြိမ်နဲ့တိုက်နေရတယ်ဆိုတော့အခုလုံးကတစ်ကြိမ်နဲ့တရားရတာလည်းရှိတယ
်တနင်္ဂနွေနေ့ကနေဒီကနေ့အင်္ဂါနေ့ထိဖြစ်ပွားနေတဲ့တိုက်ပွဲတွေမှာစစ်ကောင်စီတပ်ဖက်ကပြစ်တဲ့လက်နက်ကြီးတွေကြောင့် CDF ဖွဲ့ဝင်တွေဘက်ကတေဆုံးတန်ရာရတူတွေကလည်းမနှဲပါဘူ
းဒီနေ့တုံးရက်ပြတ်မှာကြာတုံးရက်တော့9ရောက်ရှိသွားပြီ9ရောက်တော့မှလက်နက်ကြီးပုံစံတော့သိတာပဲတုံးရက်ပြတ်မှာတရားရတယ်လို့50ကျော်50မီတာရှိအဲ့ဒီ50ကျော်ပြတ်မှာစနက်တန်ရာဆိုလို့4ရောက်ပဲရှိတယ်
မေလ13ရက်နေ့ကနေဇွန်လ9ရက်နေ့ထိစည်ရင်ပြည်စုချက်ရ CDF ကတေဆုံးတို့ဖွဲ့ဝင်စုစုပေါင်း22ဦးရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဇွန်လ6ရက်နေ့ကမင်းတပ်မှဖြစ်တဲ့တိုက်ပွဲ3နေရာမှာစစ်ကောင်စီတပ်သား50ထိတေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူအများကြီးရှိခဲ့တယ်လို့မင်းတပ်ပြည်သူ့အုပ်ချုပ်ရေးဖွဲ့ကထုတ်ပြန်ထားပေမဲ့ VOA အနေနဲ့တိကျတည်မပြုတ်နိုင်သေးပါဘူး။ချင်းပြည်နယ်မင်းတပ်မြို့နယ်ဘက်ကပြေခတ်တိုက်ခိုက်မှုအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။
အခုလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်အရင်ထဲကစစ်ဘေးတိမ်းရှောင်နေရတဲ့မင်းသားပြည်သူတွေဟာယာယီခိုးလုံနေကြတဲ့နေရာတွေကနေနောက်ထပ်ဘေးလွတ်ရာကိုပြောင်းရွှေ့နေရတယ်လို့ယာယီဒုက္ခတဲ့စကားမှာဥဆောင်လုပ်ပေးနေသူတယောက်ကပြောပါတယ်။နောက်ဆုံးအချိန်တွေကကျွန်တော်တို့ကက်ပေါ်နော်ကြက်ကြီးနှစ်ခုကနေအကုန်လုံးပြန်ရှိသွားကြပြီ။တခြားဟိုပူဝေးတဲ့ကြောင်တွေထက်ကူပေါ့နော်။ကျွန်တော်တို့ဒီ
ပိုက်ပွဲဖြစ်ပွားရာရှက်ရွာနဲ့နေတဲ့ကီးတာရွာနဲ့ဖွဲလုံးရွာတွေကဆစ်ဘေးဒုက္ခတွေတွေပြင်ရွာပေါင်းဆယ်ရွာနေပါလောက်ကရွာသားတွေအိုးအိမ်ပြတ်ထွက်ပြေးနေကြရပါတယ်မင်းသားမျိုးနဲ့ထဲမှာမေလ၁၃ရက်နေ့ညပိုင်းကစလို့ဆစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်ပိုင်းဆစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့အပြင်းတိုင်းပြင်ကမှုတွေကြောင့်မင်းသားမျိုးကပြည်သူ
ဒီမှာရောက်တော့ပြေလို့ပြောတယ်။ဆံရရကဆင်ရောက်ကြလို့ပြောတယ်။ဒီတော့ဟိုတော့ဘက်ကလည်းထားတယ်လူကခံပူးတယ်လူကပူးဟိုတော်တော်လေးတော့အထိနာတယ်လို့ပြောတယ်။မင်းကတော့နိုင်မှာဖြစ်တာ။ဦးထန်းရံရွာဘက်မှာလည်းညနေ၃နာရီလောက်ကတိုက်ပွဲဖြစ်ခဲ့ပြီးနှစ်ဖက်တိုက်ခိုက်ပြီး၃နာရီရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အရင်ကလည်း၃နာရီလောက်ပါသူတို့ကဒီ၆ဘက်ကမှအခုနေရာယူထားတဲ့နေရာမှာက ဆန်းပြည်နယ်တောင်ပိုင်းကျေးတိမြို့နယ်ဘက်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေခဲ့ပါတယ်။SSPB ကမြောက်ပိုင်းရှမ်းတပ်ဖွဲ့နဲ့RCSS ကတောင်ပိုင်းရှမ်းတပ်ဖွဲ့တွေကြားဖြစ်တဲ့တိုက်ပွဲတွေကြောင့်ကျေးရွာဆက်နွယ်လောက်ကဒေသခံတထောင်ကျော်ကျေးတိမြို့နယ်ဘက်ကဘုန်းကြီးကျောင်း၄ကျောင်းနဲ့နောင်စွမ်းရဘုန်းကြီးကျောင်းတွေမှာတိုက်ဆောင်နေကြပါတယ်။ရေ
ဲ့ဘာနဲ့ဆိုတော့လည်းမဆူဘူးပေါ့ဆိုတော့အခုအပြင်ကဇနီးကတော့အဲအရာလို့ဘာလို့လဲလာတယ်အဲအပြင်အဖွဲ့အစည်းတွေလည်းတဆတ်ဆတ်လာကြပါတယ်နောက်ပြီးတော့အပြင်ကတဆက်တွေရတဲ့လူတွေလည်းလာကြတော့ခဏတဖြုတ်ဆိုရင်တော့အရှင်ဒီဒီတွေလို့ပြောရမယ်ပေါ့ခင်ဗျာတကယ်ချရှိမယ်ဆိုရင်တော့အဲတော့အသက်ခဲတော့ရှိနိုင်မယ်ဒီလူကြီးရေနဲ့အခုအလုပ်ရှိနေဆိုတော့လေ
မိုးရသည်လေရဆက်ပြိုးတဲ့အချိန်ဖြစ်တာကြောင့်အခုလိုဒိန်းဆောင်နေရတာခဲခဲစီဖြစ်နေကြောင်းလဲပြောပြပါတယ်ခြေစီးပြုတ်နယ်တွင်ကတိုက်ပွဲတွေကတော့ဒီလတည့်နေ့ကနေ6ရက်နေ့လောက်အထိပြင်းထန်ခဲ့ပြီးဒီနေ့မှာတော့ငြိမ်နေပါတယ်စစ်တပ်ကအနာသိမ်းခဲ့တဲ့နောက်ကချင်ကရင်ချင်းကယားနဲ့ Sekarang ini mengguyur sahaja China dan Taiwan, Taiwan di bintang negara itu, sebenarnya dua malah Taiwan dapat pergi China dan Taiwan selepas perubahan ini ramaknya.
Terasa aku nasi negara garap itu memang istimewa dengan yang terlalu jadi cepat kan ya. Kusabila sekarang sih, tempat kita sebaya tentang yang pembina itu dengan pelbagai apa men. Tujuan kontrol mulungan sehingga ITC kansang tahu ini nih. Nyawa ini zakani tenangan tu sebaya mungkin itu tentang yang masih rajang. Kontrol itu uzi tanaga jinjalai pada. Di luar tentang yang pelai dia dua satu duri bo belu taya musilane madale. Yang orang pelbola itu dengan orang kuningan yang pelbagai apa men kan ya.
ไทยเมียนมาเนี่ยจะมีอุลีกงด้วยสงการีสับยาสับยาหม่งตัวไรสีรุ่งตัวอุจิงกงด้วยมูลงานเชิงเก้าไอดีซีเก้าการสังทารเอ็ดดูเร่ติดด้วยเงินไม่ใช่รอบุโลสีวายเนี่ยกูดันยังเว่ยเวนจีธานากาส่วนละเลียนิกาสาทบียงเก้าเร่ในงานจะต้องเว่ยชอบบีรุ่งเดซ่าเลซ่าลงงานรุ่งกูกาเว่ยเปย์บัวด้วยคู่ลูกกันตลาดพิเดจ้าเอริทบียงจะมาพบยาทาวาเร่ไอดีซีเก้าการทารุ่งมีอาจุกา ท่านคงเปียสีเลยก็ที่การเต้นตัวนี้จะรับว่าท่านนั่งงานเต้นตัวนี้เลยคงเปียสีเลยได้มากูได้สับยาวิชอสับยาข้องโชยตัวได้สิซาเรลูดงคงเปียสีเลยที่การป่าวเหมือนมาเลยยาวรีเนี่ยจะการนี่จะดีปกละคงได้รีสับยาเต้นตัวนี้ไม่ยาวเลยตัวแต่ยาวมือเนี่ยเป็นตัวยาวรีมีโอกาสกงมีโอ้งและการเชื่อมชีลงงานเชิงตัวกับคู่ลูกเปียวเลยอ๋อคงวันนี้ว่าจะเลือกว่าถ้าไม่ยาวมาเชื่อหาลีกับทายาเอ็มมาลู่ก็ตัวมาลู่ของเราก็แข็ง
ว่าอยู่เราไม่เอาเราไม่จ้ะมาจะเราจะเป็นแก่หมดเราสบายอันนี้เราจะสบายเราไม่รู้หรอกถ้าคนที่มาใช้เนี่ยจะบุรุษเลี้ยงหมดไม่จ้ะดีเลยว่าเราเนี่ยอาจจะเราทำมาบ้างดีไอดีซีแล้วแม่การสังทารเองคงได้ตัวจริงสิ่งก็เต็มเต็มกันไปเป็นไม่ไรเป็นไม่กรมนี้เรื่องก็รอคุณผู้ท้าเสพไปเลยถ้าจะมุ่งเราดีกว่าเปลี่ยนชีวิตเอาเงินลงมาอย่าใช้ตัวเราอยู่มั่วเจ้าอย่ารีเนี่ยจะคงได้ยังคงได้ไม่ถึงโอกาสต่อเต็มเต็มยังกับเปล่าไป
กรมนี้เนี่ยเป็นยังเป็นอยู่อย่างนี้เลยไอ้ที่กันเนี่ยเป็นยังเอาไปเดี๋ยวนี้ไอ้ที่กันเนี่ยเป็นยังเอาไปเดี๋ยวนี้ไอ้ที่กันเนี่ยเป็นยังเอาไปเดี๋ยวนี้ไอ้ที่กันเนี่ยเป็นยังเอาไปเดี๋ยวนี้ไอ้ที่กันเนี่ยเป็นยังเอาไปเดี๋ยวนี้ไอ้ที่กันเนี่ยเป็นยังเอาไปเดี๋ยวนี้ไอ้ที่กันเนี่ยเป็นยังเอาไปเดี๋ยวนี้ไอ้ที่กันเนี่ยเป็นยังเอาไปเดี๋ยวนี้ไอ้ที่กันเนี่ยเป็นยังเอาไปเดี๋ยวนี้ไ
Miazugo, Tanya Maneza, Miauri Gondo Izongani, a diga tinduin Iraba, Natownase, Natownasate, Banane, Marshalati, Miauri Nezagani, American dollar, Tanlia Niva Shivare, Nemanangama dollar, we dambu tade to a jamulo, Time bang we netio, Yuan Wille, see like the barre, Taja Twingo Alonga, Pirima, Zita Niraba, Miauri Nezagani, Sabia Tinduimu Cantadaha, see Ocho Yi Gonsi Bega, Topia Tadalo, Nanganja don't we short charge in a Yue Jaga, Diga Pinangao, Nangae Lila do the Chuga Miamare, Daha, don't the Chuida word dwe, Banae Gomishin Bega, Yibuya Sinza Jet the Kupinangao,
နိုင်ငံရေးလေးလာသူဒေါက်တာအောင်သိန်းမြင့်ကပြောပါတယ်။နိုင်ငံသားတုံးတွေနဲ့ပတ်သက်လာလို့ဘာသာရေးကော်မရှင်အစည်းအဝေးဆိုင်ကနေတော့ဘုပ္ပတ်စနေနေပြီးအဲ့ဆက်ဆက်နေနေတော့ငါတို့အဆုံးစီလက်ရှိတာမယ်ပြီးတော့ဝန်ထမ်းတွေရမယ်လို့ရှာမယ်ဆိုတော့မျိုးဒါဒါသူဒီပြည်ရခင်စဉ်းစားမယ်ဟာပေါ့အဲ့တော့တရားပြည်ရတော့အပေါ်အပြင်ဟိုနိုင်ငံသားမျိုးနဲ့ပြည်ချင်းများအဲ့ဒီကွာတလောက်ပါပ
ဒီတော့ဒီပကြောက်တော်ရဲဆိုတာသွားတာကတော့လည်းမဖြစ်ပြဘဲသွားတာဖြစ်တဲ့အတွက်ကြောင့်ဒီလိုမျိုးအပေါ်နော်ငွေ၃ပြည့်ရမှာပဲပေါ့နော်ပစ္စည်းဝယ်ဖို့အတွက်ဒါတကြီးအတုံးကြီးကသိညင်နေတယ်လို့ဘူးယူဆလို့ရတယ်ပြီးတော့သူ့ဝင်ငွေရောက်ရန်လည်းနေခဲ့ပဲဟိုရုံနေနေတာပေါ့နော်ခရိုင်တဲ့တိုင်းတွင်ဝင်ပိတ်တဲ့ကုန်ပစ္စည်းတွေနဲ့ပတ်သက်လို့ကုန်သွယ်ရေးဦးစီးဌာနကိုဘီအို ဥချင်းကုန်သွယ်မှုလုပ်ငန်းရှင် ITC ကတ်တွေကိုစီးပွားကူးတန်းဝန်ကြီးဌာနက 2012 ဘဏ္ဍာနှစ်မှာစပြီးထုတ်ပေးခဲ့တာပါ။ထိုင်းစားတောက်ကုန် 9 မျိုးဖြစ်တဲ့အချိုရီ၊ကော်ဖီမစ်၊တီးမစ်၊နိုးစီနဲ့နိုးစိမ့်တင်သွင်းခွင့်တွေကိုလည်းစစ်ကောင်စီကမေလအစောပိုင်းမှာပိတ်ပင်ခဲ့ပါတယ်။ဒီကုန်ပစ္စည်းတွေကိုတော့ထိုင်းတရုတ်အိန္ဒိယစတဲ့ဘယ်နယ်ဇက်ကိတ်ကမှတင်သွင်းခွင့်မပေးတော့တာပါ။အခုစက်ပြမုံနဲ့ ဒီကတင်သွင်းနေတဲ့မြောက်ရီနယ်ဇက်ကနေတင်သွင်းတာကိုကန့်တက်လိုက်တာဖြစ်ပါတယ်ခင်ဗျာ။
ကိုညဉ့်ညံတင်ပြပေးခဲ့တာပါခင်ဗျာ။ဒီနေ့ကနေ့အတွက်သတင်းပေးပို့ချက်တွေကိုတင်ဆက်လို့ပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးခြင်းပါတယ်။ပထမအဦးဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့စပါမယ်။အမေရိကန်ဒုသမ္မတကမလာဟဲရစ်ဟာဂွာတီမာလာနဲ့မက္ဆီကိုနိုင်ငံတွေကိုသွားရောက်နေပြီးဒီခီးစဉ်တွင်အမေရိကန်ပြည်ထောင်စုတောင်ပိုင်းကိုရွှေ့ပြောင်းဝင်ရောက်သူတွေအ
American youth မှာ Kamala Harris ဟာသူ့ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်အတွင်း Guatemala နဲ့ Mexico နိုင်ငံကခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေနဲ့ကာလကြာရှည်ကလေးကအဲ့ဒီနိုင်ငံတွေမှာအမြင့်တွေ့ခဲ့တဲ့စင်ရဲမွေးတည်မှုနဲ့ရာဇဝတ်မှုထူပြောလာတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးနေတာပါတခြားနိုင်ငံကိုရွှေ့ပြောင်းဆောင်သွားသူတွေအရေးဆောင်ရွက်သူတွေကဒီလိုအခြေအနေတွေဟာလည်းအမေရိကနဲ့တချို့သူတွေသူတို့နေရင်ဆုံးခွာရတဲ့အကြောင်းရင်းဖြစ်တယ်လို့ပြောပါတယ်လက်တည်အမေရိကကနေအမေရိကန်ပြည်အောင်စုမှာရွှေ့ပြောင်းအခြေချနေထိုင်လူသူတွေအနေနဲ့မက္ကဆီကိုနိုင်ငံကနေရွှေ့ပြောင်းအခြေချခွင့်ရှောက်ရမယ်ဆိုတော့သမ္မတဒေါ်နယ်ထရန့်ချမှတ်ထားတဲ့အစီအစဉ်ကိုသမ္မတဂျိုးဘိုင်ဒန်အစိုးရကအဆုံးသတ်ပြီးတော့မကြာခင်မှာပဲဒုသမ္မတရဲ့ခီးစဉ်စတင်တာပါအမေရိကန်တောင်ပိုင်းနယ်စပ်ကနေမိဘမပါပဲကလေးတွေတရားမဝင်ရောက်လာမှုနဲ့ပတ်သက်ပြီးတော့လူတွေကစိတ်ဝင်စားဆောင်ကြည့်မှုယောနေလာချိန်မှာပဲမလနောက်ပိုင်းထိဝင်ရောက်လာသူအရေအတွက်9900ကနေမေလအစောပိုင်းထိဝင်ရောက်လာသူအရေအတွက်ဟာ689ယောက်အထိသာရှိပါတော့တယ်အမေရိကန်အမိမြေလုံခြုံရေးဝန်ကြီးအလက်ဟန်ဒရိုမေယိုကတ်က
We are addressing the root causes of migration for the northern triangle.
နောက်တရီကန်ဒေသတွင်းနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်မှုတွေရဲ့အဓိကပင်မအကြောင်းရင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးနေပါတယ်မိဘတွေအနေနဲ့ရောဘာကြောင့်သူတို့သားသမီးတွေကိုဒီတိုင်းလွှတ်လိုက်တာလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းသုံးသပ်နေပါတယ်လို့သူကပြောပါတယ်ဒီကြားထဲမှာပဲ April လအတွင်းရွှေ့ပြောင်းဝင်ရောက်သူ 38,000 အထိရှိပြီးတော့ဒီအရေးအတွက်ဟာမလကတဲ့စာရင်300ခန့်နှုန်းပိုများလာတယ်လို့ American လူဝင်မှုကြီးကြပ်ရေးဌာနရဲ့ကိန်းဂဏန်းတွေအရာသိရပါတယ် NPR Ipsos ရဲ့ဒီစစ်တမ်းအရာအမေရိကန်9ဦးမှ4ဦးကဒီငယ်ဆက်ဖြတ်ကျော်ဝင်ရောက်သူတွေအရေးဟာပြဿနာတရဖြစ်တယ်လို့မြင်ကြောင်းသိရပါတယ်။ Republican တွေကလည်း Biden ဆိုရရဲ့ကြိုက်တယ်မှုနဲ့ပတ်သက်ပြီးတော့ပြစ်တင်ဝေဖန်ကြပါတယ်။ Republican အောက်လွှတ်တော်အမတ် Steve Scalise က
Vice President Harris needs to go down to the border and see this for herself
because Kamala Harris နဲ့ဇက်ကိုသွားချင်းနေရီကိုယ်ပိုင်မြင်ရမှာဒါ Biden ရဲ့မအောင်မြင်တဲ့ဟူဝါဒတွေပြန်ပြောင်းလဲဖို့တိုက်တွန်းကောင်းတိုက်တွန်းပါလိမ့်မယ်လို့သူကပြောပါတယ်ဒုသမရဟဲရစ်စာတင်းလာနေတုန်းကဂွာတီမာလာကိုရောက်ရှိခဲ့ပြီးတော့အင်ကာနီမှာတော့မက္ကဆီကိုစီးတီးကိုရောက်ရှိပါတယ်ခင်ဗျာ
ကောင်းတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့အင်္ဂညာစကဝိုင်းကိုတင်ပြပေးကြပါတယ်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကရိုဟင်ဂျာမွတ်စလင်လူနည်းစုများဆိုင်ရာဝါဒထုတ်ပြန်လိုက်တဲ့အပေါ်ပင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဝဇားဒေသကဒုက္ခသည်စခန်းအတွင်းမှာနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တဦးကကြိုဆိုတဲ့အကြောင်း VO ကကြိုဆိုတယ်လို့ VO ကိုပြောပါတယ်အခုလိုမူဝါဒကျင်ညာရုံသာမကလက်တွေ့ကြတဲ့လှုပ်ဆောင်ချက်တွေအကောင့်ထဲပေါ်လှုပ်ဆောင်လာဖို့လည်းမျှော်လင့်ထားပါတယ်ကောက်ဆက်ဝဇားဒေသကုတုပလောင်လို့ခေါ်တဲ့ဒုက္ခသည်စခန်းအမတ်ခွန်မာနေထိုင်သူဥအောင်မြိုင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဥအောင်မြိုင် VO နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
ဆိုတော့ကျွန်တော်ရေသုံးသိချင်တာကဒီဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကနေပြီးတော့ဒီခဲ့တဲ့သတင်းပတ်ထဲမှာဒီရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်တဲ့မူဝါဒထုတ်ပါတယ်အဲ့ဒီမူဝါဒကိုဥောမြန်တို့လိုဒုက္ခတဲ့စခန်းထဲမှာရှိနေတဲ့ဒုက္ခတွေကိုယ်တိုင်ပြီးခွင့်ရပါရဲ့လားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော် Facebook မှာကျွန်တော်ပြီးခွင့်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အဲ့ဒီလိုဟလာ NUG ကနေပြီးတော့ဒီလိုမျိုးဥောမြန်တို့လိုလူတွေနဲ့ပတ်သက်တဲ့ဟလာမူဝါဒထွက်လာတဲ့အခါမှာဥောမြန်အပါအဝင်ဟလာဒုက္ခတွေရဲ့ခံစားချက်အတွေ့ဘလို့များအရင်ဆုံးစပေါ်ပါတယ်ဥောမြန်
အချံတော်ကဒီလိုပါပဲအချံတော်ကသူတင်ချံတော်မြန်မာနိုင်ငံတော်ပေါ့နော်ချံတော်နိုင်ငံရဲ့အတွက်တရားမျှထားမှုလူလေမှုဒင်းတူညီညာမှုအထွဲ့အဖုံးဆုံးအချင်းရထားလို့အဖုံးဆုံးအချင်းပါပဲလို့ချံတော်ဥတည်ပြောင်းလဲသွားဖို့အတွက်အဲ့လိုပဲချံတော်ခံစားခဲ့ဖို့ဟု
တ်ကဲ့ဆိုတော့ပြီးခဲ့တဲ့အစိုးရအဆက်ဆက်ပေါ့နော်ဒီနောက်ဆုံး NLD အစိုးရလက်ထက်အထိဥောမြိုင်တို့ကရိုဟင်ဂျာလို့ခေါ်ဆိုစေခြင်းပေမဲ့အစိုးရတွေကအဆက်ဆက်ကရိုဟင်ဂျာဆိုတာကိုတိမှတ်မပြုခဲ့ဘူးအခုတော့ဟလာ NUG ဂျာကာလာမြို့သားညီညီအစိုးရကရိုဟင်ဂျာဆိုတာကိုပါ အတိမတ်ပြည့်ပဲပေါ့အဲ့ဒီပေါ်မှာရောဦးအောင်ဘယ်လိုခံစားရလဲ
ကျွန်တော်ကအရင် choose ခုပါတယ် NUG အနေနဲ့ရူဟင်ဂျာနဲ့ပတ်သက်ပြီးတော့မူဝါဒသဘောထားတွေကိုတွန်းရဲနေမှာတော့ပြင်ထားခဲ့တာကိုကျွန်တော်ရှုဆူပါတယ်ကျွန်တော် welcome ပါပဲဘာကြောင့်လဲဆိုရင်ကျွန်တော်ကနဘူကတဲ့ကနေကျွန်တော်မြန်မာနိုင်ငံရကိုင်ပြည်နယ်မှာကျွန်တော်နေထိုင်လာတဲ့လူတွေပါပဲအဲပြီးတော့တမိုင်းနဲ့တမိုင်းအရသာ၎င်းပတူရအရသာ၎င်းမနုသဘေဒအရသာ၎င်းကျွန်တော်ကဆက်ဆက်မှာကျွန်တော်တို့လည်းအဲကချင်ကရက်ကင်ချက်မူမြန်မာစသည်ပေါ့နော်တိုင်းရင်းသားလူမျိုးလူကျွန်တော်လည်းအဲတိုင်းရင်းသားလူမျိုးတစ်မျိုးပြီးကျွန်တော်နေတိုင်းလာခဲ့ခုပါတယ်ဒါကြမလို့ NUG အနေနဲ့အဲဒါပထမ challenge ပဲကျွန်တော်ပြောရှင်းပါတယ် NUG အနေနဲ့အခုလူမျိုးငယ်မူဝါဒသဘောထားတွေစောက်ပြင်ထားတဲ့အတွက်ဒါကျွန်တော်ရူဟင်ဂျာတွေ့တမကမြန်မာတနင်္ဂနွေလုံးချိဖြေသူအလုံးအတွေ့ပါတရားမျှတမှုအတွေ့ရောစစ်မှန်သောဒီမိုကရေစီအတွေ့ရောဒန်းတူရင်မြမှုအတွေ့ပါအလုံးအထက်ဖောင်းတယ်လို့ကျွန်တော်ကအဲ့လိုပဲပြောရှင်းပါတယ
်ဟုတ်ကဲ့ဥောမြန်ဖြစ်နေနဲ့ကျွန်တော်ကောင်းထဲမှာဂျာဂျာမေကွန်လေးတစ်ခုပေါ်လာတယ်ဥောမြန်ရဲ့နောက်ခံတမိုင်းကြောင်ပေါ့နော်ဆိုတော့ဥောမြန်ကဘယ်မှာမွေးပြီးတော့ဘယ်စားတိပါလဲမြန်မာနိုင်ငံရခိုင်ပြည်နယ်ဘယ်မှာနေခဲ့ပါလဲခင်ဗျာ
ကျွန်တော်ရခိုင်ပြည်နယ်မွန်တော့ကရိုင်မွန်တော့မြို့နယ်အဲတွန်မြို့အဲလက်ရရှိရအောင်စုဖြစ်ပါတယ်ပြီးတော့ကျွန်တော်ရဲ့အဲဒီနော်ကျွန်တော်ရဲ့ဒီလေးရွာသူကြီးပါပဲပြီးတော့ကျွန်တော်ရဲ့အဖူလေးကျွန်တော်ရဲ့ရွာသူကြီးပါပဲအဲတရားဝင်ရွာသူကြီးပါအဲကျွန်တော်ရဖူးနော်အပေတက်ကဖူးနော်ပြီးတော့အမေတက်ကအဖူရအပေရဒီရရွာသူကြီးလောက်ခဲ့ဖူးပါလေကျွန်တော်ရွာမှာပါအဲ့လိုဘူးဘေးဘင်းအဆက်ဆက်နော်အဲကျွန်တော်တို့နေတိုင်းခဲ့ဖူးတယ်ကျွန်တော်မှာထောက်ထားနော်လာတော့ခါမှလည်းမက်တဲ့မဲရနဲ့ရှိပြီးသားပါပြီးတော့သူတို့မှာတောင်းကုန်ရှုနော်မက်ပွန်တင်လည်းရှိပြီးသားပါပဲ
ဟုတ်ကဲ့ဆိုတော့ဥောမြိုင်ကဒီအဲ့ဒီတောင်ပြိုလက်ရာကြီးရွာမှာမွေးတာပေါ့
ဟုတ်ကဲ့ပါ
အဲ့ဒီမှာဥုံမြေနှစ်ပေါင်းဘလောက်ကြာကြာနေခဲ့ပါသလဲ
တန်တော်ကနေပေါင်းအဲ35နှစ်ကြာကြာတိတန်တော်ကနေခဲ့ဖို့ပါလေ
ဟုတ်ကဲ့ခင်ဗျာ
အဲ့ဒီမှာမွေးချောင်းထက်တက်ကတူထက်အဲ့လိုပါပဲ
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါဆိုရင်ကျွန်တော်ခုနကမေကွန်ဆော့ဝဲမေကွန်ဆက်လိုက်ပါမယ်ဆိုတော့ဒီ MUG ရဲ့ဥဝါဒတဲမှာဥုံမြေအနေနဲ့ဘယ်ချက်တွေကိုသဘောကျတယ်ကြိုက်တယ်လို့ပြောနိုင်ပါသလဲ
ကျွန်တော်ခြိုက်တာကတော့ဒီလိုပါပဲဒန်းချူရင်များမှုပေါ့နော်ဒါမှလူအခွန်ရဲ့ဆိုင်နဲ့ပေါ့နော်သူတို့လူအခွန်ရဲ့ဆိုင်နဲ့အဲလုံးမယ်လို့ပြောထားတဲ့ဟာကျွန်တော်အရင်တပေါ်ချတယ်ဘာလို့ဆိုလူကိုထိန်ဖူးထားလို့သူတို့အဲ့လိုမူဝါဒတွေရှားနေတာဘာပဲဖြစ်ဖြစ်အကောင့်ဖက်ကိုဥပဒေသွားနေတာပါပဲဒါမှမဟုတ်ဒီဟာနဲ့ကျွန်တော်မှမလို့ဘူးမလွန်လို့ဘူးလွန်လို့စီဖြစ်ချင်မလွန်လို့စီဖြစ်ချင်ဘာပဲမဲ့မြန်မာနိုင်ငံဟာအကောင့်ဖက်ကိုဥပဒေသွားတယ်ဆိုတာဒါဆက်တည်ပြရသွားတယ်ဒါကနိုင်ငံလုံးအတွက်ကောင်းတဲ့လက္ခဏာပါပဲ
။ဟုတ်ကဲ့။ဆိုတော့အခုကြေညာထားတဲ့မူဝါဒတွေအပြင်နောက်ထပ်ပေါ့နော်ဘယ်လိုမျိုးမူဝါဒတွေကိုရှိစေချင်ပါသေးသလဲ။ဘယ်အချက်တွေများဥောမြိုင်တို့ထပ်ပြီးတော့ပါစေချင်ပါသေးသလဲ။ဘယ်လိုဟလာမူဝါဒမျိုးကိုဥောမြိုင်တို့မြင်ချင်ပါသေးလဲခင်ဗျ။
အခုပြောမယ်ဆိုလို့ဆိုရင်ကျွန်တော်ရခိုင်ရရေးပေါ့နော်ဒီလူဟင်ကြတဲ့ဟာအဲရခိုင်ရရဲ့တော့မဟုတ်ဘူးမြန်မာရဲ့တော့မဟုတ်အခုကပ္ပရရဲ့တော့ဖြစ်တော်ကြီးအခုကပ္ပရရဲ့ဖြစ်တော်ဒီဆိုတော့ဒီလူဟင်ကြရဲ့နဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာရောကပ္ပမှာရော UN မှာရောဒီဟာတော်လေးဒီကိစ္စကိုပြေရှင်းဖို့ကကိုလုံးက resolution နဲ့ပြေတဖို့တွပြောင်းချုပ်ပန်းနေတဲ့အနေအထားမှာရှိပါတယ်ဆိုတော့ဒီကိစ္စမှာအဲ NUG အနေနဲ့ဒီမှာဘူးကြတော့သူမူဝါဒသဘောထားတွေတောက်ပြန်ပြီးတော့သူတို့လည်းအဖွန်ဘက်ကိုရုပ်သွားနေတယ်အရုပ်သွားပြီးတော့သစုပ်စော်အဲလိုရုပ်သွားနေတယ်ဆိုတော့နောက်တဲ့တာကလွန်လွန်မှုတော့နည်းနည်းကျွန်တော်မရှိဘူးလို့ကျွန်တော်ပြောရှင်တယ်လွန်လွန်မှုမရှိဘူးလူဟင်ကြဖက်ပါကြောင့်လဲဆိုရင်ဒီမူဝါဒသဘောတရားလုံးနဲ့လူဟင်ကြဖက်အနက်ကဲနော်အဲဘဝရဲ့အမခံချက်မရှိတော့ဘူးကျွန်တော်ကအဲလိုပဲပြောရှင်တယ်မူဝါဒအမခံချက်ရှိလာအောင်ဘဝရမကန်ချက်ရေတူရေရှိမှရှိလာအောင်အဲ NUG အနေနဲ့အဲတမဒယမင်းကဲဆိုဥပဒေကဲဆိုပေါ့နော်အဲ CRPH နော်ပြည်တော်စုလွတ်တော်ကုစားပြုအနေနဲ့ရောလွတ်တော်မှာတရားဝင်သူကဆရာဝဲမက်တဲ့မဲရနေပေါ့နော်အဲဆုံးပြဖို့လိုတယ်ပြီးတော့အဲတမဒအမင်းကဲဆို လူဝင်ကြလူမျိုးများသည်မြန်မာနိုင်ငံ၏တိုင်းရင်းသားလူမျိုးတစ်မျိုးဖြစ်ကြောင်းတရားဝင်တွက်ပြင်ရှင်ရဖို့လိုပါလိမ့်မယ်လို့ကျွန်တော်ကပြောရှင်းပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီနေရာမှာနည်းနည်းလေးရှင်းအောင်မေးချင်တာကဥရောပမြိုင်တို့အနေနဲ့ကရိုဟင်ဂျာဆိုတာကိုနာမည်အနေနဲ့တရားဝင်အသိမှတ်ပြုတာမကဟုတ်လားနိုင်ငံသားဖြစ်ဖို့ဒါတယ်မကအခုကနိုင်ငံသားဖြစ်ဖို့မှာပါအတားအဆီးထက်ခဲတွေရှိနေတာ ਉ နော်ပေးဆိုထားတာတွေရှိနေတာ ਉ ဆိုတော့နိုင်ငံသားအဖြစ်ဒါတယ်မကတိုင်းရင်းသားလူမျိုးတစ်မျိုးအနေနဲ့ပါအသိမှတ်ပြုစီချင်တာပေါ့နော
်ဟုတ်ကဲ့ပါအ
ဲ့ဒီနေရာမှာဒီဥစ္စာကဘလောက်အထိဖြစ်နိုင်ခြင်းရှိမယ်လို့ရောဥရောပမြိုင်တွတ်ဆထားတာရှိပါသလားခင်ဗျာ
ဒါပြည်နိုင်ရှေဆိုတာကအမန်တကယ်မြန်မာနိုင်ငံဟာနာကဆူရပီပီကချဆူရပီပီသူတို့အမန်တကယ်ဟောအဲဒီမိုကရေစီနဲ့လွတ်လပ်မှုတရားမျှတမှုဖြစ်ဖို့သူတို့အမန်တကယ်တောချင်တယ်ဆိုလို့ဆိုရင်ဒီဟာသူတို့မှာအပြာမဖြစ်ဖို့ပြည်လို့ညမယ်ဘာကြောင့်လဲဆိုရင်သူတို့ကကျွန်တော်နဲ့ဘာသာမတူလူမျိုးမတူလို့ကျွန်တော်လူမျိုးတမှုကိုလူမျိုးတမျိုးကိုဒဲတဲ့တာမယ်အဲဒင်းထူရင်များမှုမရှိအောင်တန်တော်ကြတော့ဒင်းထူရင်များအောင်လုပ်မယ်မတူတဲ့လူတွေကိုဘဲပယ်ထားမယ်ဆိုလို့ဆိုရင်ဒါဒီမိုကရေစီပြလာမှာမဟုတ်ပါဘူးဒါဒီမိုကရေစီနိုင်ငံလုံးမဆူလို့ပါဘူးဒါ NUG လဲဒါအာဏာရှင်ပဲဖြစ်သွားလိမ့်မယ်တခြားတယောက်လည်းခင်ခွာလာမယ်ဆိုလို့ဆိုရင်တူလဲတော့အာဏာရှင်ဖြစ်သွားလိမ့်မယ်တကယ်လောကွားရဲ့ဆင်နုံးနဲ့မလို့ဘူးဆိုလို့လောကွားရဲ့မလဲတာမလိုက်နိုင်ဘူးဆိုလို့ဆိုရင်အဲ့ဒီလူဟာအာဏာရှင်ပါပဲဒါဘယ်လိုမဆူအာဏာရှင်ပါပဲ။ဘာကြောင့်လို့ဆိုရင်စံတော်တို့ကမြန်မာစုပြီးတော့ထုံးစုတာမဟုတ်ဘူး။ရထိုင်စုပြီးတော့ထုံးစုတာလည်းမဟုတ်ပါဘူး။ပြီးတော့ရထိုင်ပြည်ကိုစံတော်ကိုခွေးထုတ်ဖဲပါစုပြီးတော့ထုံးစုတာလည်းမဟုတ်ပါဘူး။ချင်းပြည်ကိုစံတော်ကိုခွေးထုတ်ဖဲပါစုပြီးတော့လည်းစံတော်ထုံးစုတာမဟုတ်ပါဘူး။စံတော်အမေနာမဟာစံတော်မှာပေါ်ဆူကွင်းရှိတယ်။ပြီးတော့စံတော်ထိုင်ရင်သားဆိုတာစံတော်မှာရစ်တပိုင်ကွင်းရှိရမယ်။ဘယ်ကဆိုးရမဆိုးအဆိုးရရဲ့တာဝန်အချီးဆုံးကဒီမှာကျန်တော်ရူဝင်ကြလူမျိုးကအပြမဲ့ပြေးရုံပါပဲ။ဘာကြောင့်လဲဆိုရင်ကျန်တော်သူများကိုဒုက္ခပေးရှင်တာလည်းမဟုတ်ဘူး၊သူများနာမည်ကိုလူရှင်တာလည်းမဟုတ်ပါဘူး။ပြီးတော့သူများကိုခင်ကွက်ရှင်တာလည်းမဟုတ်ပါဘူး။ကျန်တော်ပြည်တော်စုအထင်၊ကာယင်သာဘုန်းစု၊ဘာသာဘုန်းစုအတူချင်းထွက်တဟသာတာရှိရှိကျန်တော်နေထိုင်ကြည့်တော့ကျန်တော်တို့ရဲ့ဒီမိုကရေစီနိုင်ငံကိုကဲ့မီပွန်ပြူတူတဲ့ဒီမိုကရေစီနိုင်ငံတရားမျှတမှုရှိတဲ့နိုင်ငံအားလုံးဝိုင်းဝန်းပြီးတော့ကျန်တော်မှာပေါ်ဆောင်ရမှာပေါ်ဆောင်မှကျန်တော်နိုင်ငံဟာအမေရိကန်လူအင်္ဂလန်လူအဲ့လိုဖြစ်လာမှာ
ဟုတ်ကဲ့ဦးအောင်မြေဦးအောင်မြေပြောလေးဟုတ်ကဲ့ဦးအောင်မြေ
ကျန်တော်အဲ့ဒါပဲလူချင်းပ
ါအခုဂျာကာလာလူသားညီရေဆိုရ NUG ပေါ်မှာရောဦးအောင်မြေတို့ရိုဂျာဒုက္ခတွေနဲ့ဘယ်လိုမြင်ပါသလဲ NUG ကိုထောက်ခံကြပါသလား
ကျန်တော်တို့ NUG ကိုတရားရခိုင်တို့ကျန်တော်ထောက်ခံပါတယ်ဘာကြောင့်လဲဆိုရင်သူတို့ကဒီမိုကရေစီအတွက်တရားမျှတမှုအတွက်ဒင်းသူရင်းများမှုအတွက်သူတို့ဆွံ့ရွေးနေတယ်လို့သူတို့ချိန်ရပြီးသားပဲသူတို့မြန်မာနိုင်ငံအတွက်အဖုံးဆုံးပြလအောင်လူတွေအတွက်လူအခွင့်အရေးဆိုင်နဲ့ပြေးစုံအောင်သူတို့အဲ့လိုဆွံ့ရွေးလာမယ်လို့သူတို့ကခဏခဏပြောနေတာပါပဲဒါကြောင့်အဲ့လိုခုနိုင်ငံတနိုင်ငံချန်တော့နိုင်ငံနဲ့ချန်တော့ပြည်တွင်းစုကချန်တော့နိုင်ငံသားအားလုံးခေါင်းစားဖို့အတွက်ကျန်တော်ရဲ့ next generation အတွက်အပေါင်းစုပြောင်းလုပ်နေတဲ့လူတွေကိုအပေါ်စီကိုကျွန်တော်မှတောက်ကန်အားပေးရမှာပေါ့ပြီးတော့တပည့်တလိန်ကနေအခြားတပည့်ကနေလူဝေးရှားတွေရှိတဲ့ဟာတွေကိုလည်းကျွန်တော်မှတောက်ပြရှင်တဲ့ဟာဝေပင်ရှင်တဲ့ဟာလည်းကျွန်တော်ဝေပင်တောက်ပြပြီးတော့သူတို့ကိုအားပေးသွားရမှာပါပဲဒါအပေါ်လုံးကိုကျွန်တော်ရဲ့လို့ပြောရှင်တယ
်ဟုတ်ကဲ့ဆိုတော့ NUG ကနေပြီးတော့ဒီလက်ရှိပေါ့နော်ဆီယနာသိမှုကိုစန့်ကျင်ကန့်ကွက်ပြီးတော့လှုပ်ဆောင်နေတဲ့လှုပ်ရှားမှုတွေဒီလှူရှားမှုတွေမှာလည်းပဲဟလာရူဟင်ဂျာမွတ်စလင်တွေပူပေါင်းပါဝင်ဖို့ဆိုပြီး NUG ကဖိတ်ခေါ်တာကျွန်တော်တွေ့ရပါတယ်။ဥရောပမြန်တို့အဲ့ဒီလိုမျိုးပါဝင်ခွင့်ရမယ်ဆိုရင်ကောဒီဆီယနာရှင်စန့်ကျင်ရေးဟလာအာဏာသိမ်းမှုစန့်ကျင်ရေးမြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးလှူရှားမှုတွေမှာ NUG နဲ့အတူပူပေါင်းပါဝင်ဖို့စဉ်းစားရှိပါလားခင်ဗျာ
။အရှိပါလေခင်ဗျာကျွန်တော်တို့ကအာဏာရှင်စနစ်အမြဲပြတ်ရှာဆွေးရတဲ့ဒီမိုကရေစီရရှိရတဲ့လောကွန်ရတဲ့ဒင်းတူရင်များမွားတဲ့ကျွန်တော်တို့ပူပေါင်းပါဝင်ဖို့ကျွန်တော်အဆင်သင့်ရှိပါတယ
်။ NUG ကဒီမူဝါဒကိုအခုကြေညာထားတဲ့မူဝါဒကိုချမှတ်တဲ့နေရာမှာလာတက်ဆိုင်တဲ့လူတွေနဲ့ဓာတ်ရိုက်ညှိနှိုင်းခဲ့တယ်ဆိုတဲ့ဟာမျိုးပြောတာကျွန်တော်တွေ့ရပါတယ်။တက်ဆိုင်တဲ့လူတွေဆိုတဲ့နေရာမှာဥရောပမြန်လူတွေညာဒုက္ခတွေလို့ပေါ့နော်။ဆိုတော့ဥရောပမြန်ကိုယ်တိုင်မဟုတ်ဘူးဆိုရင်တောင်မှ NUG ကနေပြီးတော့ဒုက္ခတဲ့စခန်းတွေတဲကရိုဟင်ဂျာတွေနဲ့အဆက်အသွယ်လုပ်ခဲ့တာမျိုးဥရောပမြန်သိထားတာရှိပါလားခင်ဗျာ။
တီထားပါရဲ့ကျွန်တော်ဆက်တွေ့တာတီထားပါရဲ့ငါကျွန်တော်ကိုလည်းပိတ်ကြမှရှိတယ်ဒါပေမဲ့ကျွန်တော်ကနက်နက်နေမဖို့လို့ပေါ့နော်
Okay. So that Okay. Now so NUG ga di dukha de sakhan dui de ma shi de dukha de ri ne ko dai yai set twe pyo su su nu ya ri shi de bo no.
Okay ba shi ba de shi ba de.
Okay. Now de khu ga aku so yin di ana tain tha de
sit kaun si ya de.
Okay ba khanya. Aku so yin di ana tain tha de sit kaun si ga le be pyo tha da shi ba de. Hala u o myan nu lu thapie twa de lu ko pyan lak khan bu lou me tu me bo li. So at di lu mya hala ဒီအနာသိမ်းထားတဲ့စစ်ကောင်စီနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းပြီးတော့ဥက္ကမြန်မျိုးကိုနေရာရင်းပြန်ဖို့ပြန်လည်နေရာချထားဖို့ဆိုတာမျိုးတွေလှုပ်လာမယ်ဆိုရင်ကောဥက္ကမြန်ဘယ်လိုများသဘောထားပါမလဲ
အခုနေရေးပြန်ရေးကိစ္စလှုပ်လာမယ်ဆိုရင်တော့သူတို့ကလောက်တော့ဒါကတော့တန်တော် TV ရုပ်ရှင်မှာမြင်တာပဲရှိပါတယ်အင်တာနက်လိုင်းမှာပဲမြင်တာရှိပါတယ်အာမန်တကလက်တွဲမှာတော့ဒီကိစ္စကိုတန်တော်ဘာမှပြောလိုက်ဘူးသူတို့ဘယ်တော့ကောင်းမလို့လို့ဆိုတာသူတို့ပဇက်ကတည်းကပြောတာပဲကျွန်တော်ကြားလိုက်တယ်လက်ထဲမှာတော့ဒီကိစ္စကခေါ်တယ်ပေါ်နေတာကျွန်တော်မှဖြေလိုက်တော့
ဟုတ်ကဲ့တကယ်လက်တွေ့အကောင့်ထဲပေါ်လာမယ်ဆိုရင်ရောဥရောမြိုင်တို့လက်ရှိစည်ရနာတင်ထားတဲ့မြန်မာနိုင်ငံအခြေအနေအောက်မှာပြန်ကြမလားခင်ဗျာ
ဒါဒီလိုပါပဲအဓိကစည်ရနာအဲစည်ရစစ်ကောင်စီပြပြတခြားဟာပြပြပေါ့နော်ဒီမှာဒုက္ခတွေတွေတနေရေးပြေးရေးကအရေးကြီးနေတယ်ပြေးလေနေရာချထားရဲဆိုတာကအင်မတန်မှအရေးကြီးနေတယ်လို့ကျွန်တော်အဲ့လိုပဲတော့ပြောချင်တယ်အဲစီအာနာချင်းဆိုရင်လည်းတိုင်းအာနာချင်းခေါ်တဲ့အစီမသွားမယ်ဆိုလို့ဆိုရင်လည်းအဲ့ဒီလိုပဲဒီမိုကရေစီကိုညှင်းလို့သွားတဲ့လူဖြစ်မှာမဟုတ်ပါဘူးဒါနဲ့ channel ရဲ့လိုပဲပြေကောင်းပြေးနိုင်တယ်ဒါမှန်အများကတော့ဒီကိစ္စကစီအာနာချင်းနဲ့စစ်ကောင်စီနဲ့ပေါ့နော်အဲစစ်ကောင်စီနဲ့ဒီအဲဒုက္ခတွေတွေနဲ့ဒီနေရတဲ့လေကိစ္စရတော့အဆင်ပြေမယ်လို့မထင်ကြပါဘူးတန်တော်ကသူတို့ကတကယ်တဲ့အဲသူတို့လူအခွင့်ရေးဆိုင်ကိုသူတို့ကအဲလေးစားပြီးတော့သူတို့ကကျန်တို့ကိုခေါ်မယ်လို့ကျန်တော်ကမထင်ပါဘူ
းဟုတ်ကဲ့ခင်ဗျနောက်ကျွန်တော်စတင်ပြလိုက်ချင်တာအခုလက်ရှိဥက္ကမြန်တို့စကမ်းတွေထဲမှာနေထိုင်ရတဲ့အခြေအနေကရောဘယ်လိုရှိပါလဲပြီးခဲ့တဲ့ရက်ကလည်းမိုးတွေကြီးကြဲသွားပြီးတော့မြေပြူတာတွေရှိတယ်လူတွေဆုံးတဲ့တိဖြစ်တယ်လို့ကျွန်တော်တို့သတင်းသိထားပါတယ်ဆိုတော့လက်ရှိအခြေအနေကဘယ်လိုရှိနေပါလဲဥက္ကမြန်စားရေးတောက်ရေးနေရေးထိုင်ရေး
အခုဒီလိုပါပဲကျွန်တော်တို့ကဒုက္ခသည်ဆိုတော့ဒါရီဖူဂျီပါပဲလေဒုက္ခသည်ဆိုတော့ဒုက္ခရောက်တဲ့လူတွေကိုပဲပေါ်လာပါပဲလေဒါမဲ့ဒုက္ခသည်ဘဝဆိုတာကတိတာထမ်းတာပဲဒုက္ခမျိုးစုံနဲ့နေရတယ်ဒါမဲ့ပါပဲဖြစ်ဖြစ်ကျွန်တော်ကအချမ်းနဲ့တခုပေါ့နော်ဒီဒုက္ခသည်ဘဝဆိုရင်လည်းကျွန်တော်ကအရှိရင်လည်းမရှိရင်လည်းရှိတဲ့ဟာကိုစအဲ့လိုပဲကျွန်တော်ကခက်တော့အများကြီးရှုံထွေးပြီးတော့အဲပြီးတော့ဒီမှာလေတန်တော်ကနောက်ရှာပြီးအခုလင်းနေရှိလာပြီလေလင်းနေရှိလာပြီအချိန်လေရှာလေတန်တော်အရာရာဆွန်ရှင်လေပါပဲတန်တော်ပြန်ရရရောတန်တော်ချမရရောတန်တော်ဆက်ဆက်ရရာတန်တော်ဆွန်ရှင်ပါပဲအဲပြီးတော့ကိုလေမိုးရွာတဲ့လူလေးနိုင်ရောက်ကျသွားတာရှိတယ်ပြီးတော့မြေပြူရှာမှုကြောင့်သဲတွေပြူသွားတာမူးယူတာအဲအဲ့လို landslide နော် landslide ဖြစ်တာတော့အဲဒီတော့လဲတော့ပါတော့အဲကက်စီတာတော့အဲ့လိုများများကြီးရှိပါတယ
်ဟုတ်ကဲ့ခင်ဗျာလိုအပ်တဲ့ဥက္ကမြန်တို့လိုအပ်တဲ့ခုနလိုအမိုးအကာဟလာဆာရဆာနဲ့ရေခါဆေးဝါးအဲ့ဒါတွေကိုဟိုလုံလောက်တဲ့အခြေအနေမျိုးနဲ့ရနေပါသလားခင်ဗျာ
အခုဒီလိုပါပဲကျွန်တော်ကလုံမလုံလောက်ပါဘူးကျွန်တော်မှဒီမှာဆေးဝါးဆိုရင်လည်းဥပမာဖက်စီးကျူရောက်ကရှိတယ်သူကစီယူရောက်တာရှိမယ်ဆိုလို့ဆိုရင်ဒီမှာကခြေခံဆင်းလို့ပဲရှိပါတယ်ဥပမာတချို့ကြတော့ဒီလိုရှိတယ်စီယူရောက်တာရှိတဲ့လူတွေမှာမျက်စိတော့ဗါတော့လေဆာလာမသိဘွားတာထူရတာလေဆဲထူပြီးတော့ဟိုရင်းလို့ရတာရှိတယ်အဲ့ဒါတွေဒီမှာလုံးလိမ့်မရဘူးပြီးတော့ hepatitis B အသေးရောအတော်ပေါ့နော်စီပူလို့ခေါ်တဲ့ဟာနော်အဲ့ဒါလေကျွန်တော်လုံလုံးစွာကျွန်တော်ဆဲကူလိမ့်မရဘူ
းဟုတ်ကဲ့
ခြေခံဆင်းလို့ပဲရတယ်ပြီးတော့ဒီမှာ pregnancy ရောဘာရောအဲအဲ့ဒါဆိုရင်တော့နည်းနည်းရတယ်ဒါပဲဒါကလည်းမလုံလောက်ပါဘူးတန်တော်မှာ
ဟုတ်ကဲ့ခင်ဗျာဥက္ကမြိုင်အနေနဲ့အခုအချိန်မှာအဖြစ်ချင်းဆုံးစန္ဒာတစ်ခုကိုပြောပါဆိုရင်ဘာများဖြစ်ပါမလဲခင်ဗျာ
တန်တော်ရဲ့ဖြစ်ချင်းဆုံးစန္ဒာကတော့တန်တော်ကမြန်မာပြည်သူလူထုပေါ့နော်မြန်မာတိုင်းရင်းသားနိုင်ငံသားပြည်သူလူထုအားလုံးကိုတန်တော်ပြောရှင်တာကတန်တော်မာရှင်တာကအလုံးစီလုံးညီရကြပါလို့အတူတပင်ကျွန်တော်ရေခိုင်ပြင်းနေပါကျွန်တော်ရေခိုင်ပြင်းနေကရေခိုင်ဆိုရင်လက်ကျွန်တော်ရေညီကိုပါပဲကျွန်တော်တမြေထဲမှာနေတိုင်းလာတာပါပဲအဲကျွန်တော်တို့ဒီမှာလူဟင်ကြရေးမှာသူတို့ကတစိုက်မဲ့မဲ့စိတ်ဝင်စားပြီးတော့ ကျွန်တော်တို့ရိုဟင်ဂျာနဲ့ရောနတ်နဲ့ရောပူပေါင်းပြီးတော့ရိုဟင်ဂျာများအတွက်တရားမျှတမှုကိုပေါ်ဆောင်ပေးပါလို့ကျွန်တော်ကရထိုင်ခိုင်းရတဲ့အတွက်ကတူးမှရှင်တယ်ပြီးတော့တခြားပြည်နယ်တိုင်းဒေသကြီးကပြည်သူလူထုတွေကိုလူမျိုးဘာသာတိုင်းကိုအမျိုးသားရောအမျိုးသမီးတွေကိုရောချောင်းသားလူငယ်တွေအားလုံးနော်အားလုံးကိုကျွန်တော်က
ဒီလိုကြပါလို့ကျွန်တော်တို့နိုင်ငံကိုပြန်ဖြူတူတက်ဖို့အတွက်ဒီမိုကရေစီရရှိဖို့အတွက်တရားမျှတမှုရရှိဖို့အတွက်အားလုံးပူးပေါင်းပါဝင်ကြပါလို့နတ်နဲ့နတ်ကဆွေရနဲ့ပူးပေါင်းပါဝင်ပြီးတော့ဖော်တယ်ဖို့ဆောင်ရွက်ကြပါလို့ကျွန်တော်ကအဲ့လိုပဲကျွန်တော်ပြေးရှင်းပါတယ်ဟုတ်ကဲ့ပါဦးအမြိုင်ခုလိုဖြည့်ဆို့ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဒေးရန်ဒရယ်ကင်းရှင်းပါစီကျမ်းမ
ို့အဲပြေပြေခွင့်ရတဲ့အတွက်ကျွန်တော်အများကြီးရှေ့ကြိုတင်ပါတယ
်ကုတ္တတဲ့စီစဉ်တင်ဆက်တဲ့အပတ်စဉ်အင်္ဂါနေ့ညစကဝိုင်းကိုနားဆင်ကြရတာပါခင်ဗျာအခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုတင်ပြပေးပါအောင်မယ်
နာပတ်တဲ့အနေနဲ့ဘာပဲပြောပြောဘာပဲဒေါက်တာဆိုဆိုကလိုလို
ဘုံခွဲဘုံခွဲဖို့အစိတ်ခတ်ဖို့ဆိုပြီး NUG ဝန်ကြီးတူဖြစ်သူဒေါက်တာဇော်ဝေဆိုပြောဆိုထားတဲ့ဗီဒီယိုဖိုင်တစ်ခုကိုမြန်မာရုပ်မြင်သံကြားသတင်းတွေမှာဒီကနေ့ထုတ်လွှင့်ပါတယ်မြို့ပေါ်မှာအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးမရှိဘူးလို့ NUG ကာကွယ်ရေးတာဝန်ခံတွေကပြီးခဲ့တဲ့သတင်းပတ်အတွင်းမှာထုတ်ဖော်ပြောဆိုခဲ့ပေမဲ့NUG ကောင်းဆောင်ဝန်ကြီးတဦးဖြစ်တဲ့စစ်တက္ကသိုလ်တပမောက္ခဟောင်းဒေါက်တာဇော်ဝေဆိုးကဒီကနေ့ဘုံခွဲမှုအစိတ်ခံမှုနဲ့ပါဝင်ပတ်သက်တဲ့အကြောင်းပြောဗီဒီယိုကိုလူမှုကွန်ရက်တွေမှာပြန့်နှံ့နေသလိုဒါကညသတင်းမှာလည်းကြေညာခဲ့ပါတယ်အခုလိုပြောဆိုမှုဟာမဟုတ်မှန်ကြောင်းဒေါက်တာဆဆာကညင်းဆိုထားပါတယ
်နာပတ်တဲ့အနေနဲ့ဘာပဲပြောပြောဘာပဲဒေါက်တာဆိုဆိုကလိုလိုအခြားဖက်မှုတစ်ခုမလုပ်ဘူးနာပတ်တဲ့ဒါဆီစီလီလီပဲနာပတ်နဲ့ဘယ်အခြားဖက်မှုမှလည်းဒေါက်တာဆိုဆိုကဆွေးနွေးတာလည်းမရှိဘူးပြောတာလည်းမရှိဘူးဖြစ်တာလည်းမရှိဘူးနာပတ်တော့ဒီMRTV ဆိုတာကအခုသူတို့ကဟိုစီကောစတူဒီယိုညမှုကိုထုတ်ဖို့ကြေညာနေတဲ့ဟို fake news ဖြစ်နေဆိုတော့သူတို့ပြောသမျှကိုပြည်သူတို့ကလည်းယူကြည်စရာတခုမှမရှိပါဘူ
းဒါကတော့တန်စီဂျီ NUG ကဒေါက်တာဆဆာပြောတော့တာဖြစ်ပါတယ်ခင်ဗျာစီအိုချိုရေးကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဖောက်ခွဲမှုနဲ့လှုပ်ကြံမှုတွေကို NUG အဖွဲ့က PDF ပြည်သူ့ကာကွယ်ရေးတပ်ကိုယ်တိုင်ကသူတို့လှုပ်ဆောင်မယ်ဆိုတာကြေညာထားပြီးသားဖြစ်တယ်လို့ဆိုပါတယ်အုပ်ချုပ်ရေးမှုတွေကိုပြစ်မှတ်ထားတက်ခိုက်တာတွေဟာရရွာနေလူတို့ကိုပဲထိခိုက်စေတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်ဒီနေ့နေရာဆောင်ကော်ဝေးဖို့လို့သူကစိတ်ထပ်ပြီးတပ်ဖို့အဲဘုံကြီးအောက်ခွဲကိုပတ်တယ်ဘုံကြီးအောက်ခွဲကိုတရားဟာဒီ DNA ကတော့လာလာလို့ဒီအဲ့လည်းကျွန်တော်တို့ထုတ်ပြန်ပြီးရရှိဒီမှာပိုင်းမှာအထိုင်မှုတွေများကြလာတာဖြစ်တိုက်ခိုက်မှုတွေများကြလာပြီးဒါနောက်ဆုံးမှာအခုအချိန်မှာတောင်းပြီးဒါဒီတိုက်ခိုက်တာမျိုးရှိတယ်ဒါနဲ့ပတ်သက်လို့ကလက်ရှိဖြစ်ပေါ်နေတဲ့အခြေအနေအပြင်တော့ဒီဒီလူကိုယ်တိုင်ကဝိုင်းဝန်းစံကျင်ပြီးဆောင်ရွက်နေတဲ့အခြေအနေတွေစံပြမှုတွေကိုမလို့သာမန်တဲ့ပိုင်းစံကျင်နေတဲ့အခြေအနေတွေဒီပေါ်လာတာလို့သိရပါတယ်။ကျွန်တော်တို့အနေနဲ့ပြောချင်တာကတော့အတိအကျထားပြောချင်တာပေါ့လေ။ဒါရက်ွက်ကြီးပါအုပ်ချုပ်ရေးမှုတွေဆိုတာသူရဲ့ရက်ွက်ကြီးပါပဲ။ဒါအစိုးရရဲ့လုပ်ငန်းတွေလုပ်တယ်ဆိုတာခက်ရက်ွက်ကြီးပါမှရှိတဲ့အာရင်းအာရီရက်ွက်ကြီးမှရှိတဲ့လူကြီးအုပ်ချုပ်ရေးကိစ္စတွေအောင်သတ်ပြီးနေတဲ့ process တွေဖြစ်တယ်။ဒီလိုပြတ်မှတ်ထားတိုက်ခိုက်နေတာဟာအကြမ်းကြီးကအုပ်ချုပ်ရေးတပ်ဖွဲ့ကထမှာနေတဲ့ဒီလူခွေးရဲ့တပ်ဖွဲ့တိုက်ခိုက်ဖြစ်တာမျိုးဖြစ်တယ်။အဓိကအဆိုးဆုံးကတောင်းညို့တိုက်ခိုက်တာပဲ။တောင်းညို့တိုက်ခိုက်တဲ့နေရာမှာဒီတိုက်ခိုက်နေတယ်ဆိုတာလည်းသူ့ရမှာဖြစ်တယ်။ဒီနေ့မှဆိုရင်အမကြောင်းမှဆိုရင်အကြောင်းသားဖို့ဆုံးရဲ့အကြောင်းဆောင်ရဲ့ခဲရနေပြီးအဲရောက်ဖို့ဆုံးခံရတယ်။အကြောင်းသားဖို့ဆုံးတဲ့အရင်ကောင်ကလည်းဘုံဖောက်ဖွဲ့ဖို့ကြံပြီးတဲ့အခါမျိုးဖြစ်ပေါ်လာလို့တွေ့ရတယ်။ဒီကြံပေးတဲ့ကတိရော ီလူတရားလုံးပါဟောအမေဆန့်ကျင်ကြွားသွားတာပေါ့ကျွန်တော်ပြောခဲ့ပါ
ပေါ်ကျုပ်ကမင်းတို့ပြောခဲ့တာပါခင်ဗျာဒီကနေ့တော့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်ဝေါ်ကာဖြစ်ပါတယ်ကျွန်တော်ကတော့ဇော်ဝင်လိုက်ပါခင်ဗျာ